Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့ညပိုင်း 9:20 နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.55 51နဲ့လိုင်းလမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကီထိုက်ပါရိုဟင်ဂျာတွေကိုကြီးညွန့်ပြီးလူနည်းစုတွေနဲ့ကလေးငယ်တွေလူကုန်တိုက်ခါနဲ့အညီနေထိုင်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းကဆောင်ရွက်ပေးကြဖို့ကက်သလစ်သာသနာပိုင်ပုပ်ဟန်မင်းကြီးကမိန့်ကြားလိုက်ပါတယ်။လာမယ့်နှစ်ရုရှားသမ္မတရွေးကောက်ပွဲကိုသဘေးမောက်ဖို့အတိုက်ခံခေါင်းဆောင်ကစော်ဩနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြည့်ကြပါမယ်ရှင်
။ကောင်းပါပြီရှင်။နေပြည်တော်လွတ်တော်ဆောက်ဦးကိုအဝေးထိန် drone ရင်နဲ့တပ်ပေါ်ရိုက်ဖို့ကြိုးစားတဲ့ထောင်နလချက်ခံထားရတဲ့သတင်းထောက်တွေကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားတာကိုရုပ်သိမ်းလိုက်ပါတယ်
။ဒီခံ၄ဦးကြီးလို့မှုပြီးနိုင်ငံတော်ဤလုံခြုံရေးကိုဖိကြိုက်စေကြည့်ရတဲ့မတွေ့ရှိရရလား။မလေးရှားနိုင်ငံပြည်မော့ချွာလင်းနှင
့်ရှင်းနေဦးခင်မောင်စောပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ရိုက်တာသတင်းထောက်နှစ်ယောက်ကိုမတရားဖမ်းဆီးခံရတာဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကကြီးဆောင်ရှောက်ရေးအဖွဲ့ AAPP ကကုလသမဂ္ဂလုံခြုံရေးအဖွဲ့ကိုတိုင်ကြားလိုက်တဲ့သတင်းနဲ့ရခိုင်ပြည်နယ်မှာညမထွက်ရအမိန်ကိုထပ်ပြီးတော့တိုးလိုက်တဲ့သတင်းတွေနဲ့အတူနှစ်သစ်ကူကာလတချင်တစ်ပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝင်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့ဒါရိုက်လိုင်းဆွေးနွေးကံကိုနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်ထိတ်သိမ်းရောက်သတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်ပိုယဟမင်းကြီးဖရန်စစ်မနစ်တင်းလာနေကခရစ်စမတ်အခါသမယနှုတ်ခွန်းဆက်စကားမိန့်ကြားတာမှာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းပြီးကလေးငယ်တွေနဲ့လူနည်းစုတွေဂုဏ်သိက္ခာရှိရှိအသက်ရှင်နေထိုင်နိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကာကွယ်ဆောင်ရှောက်ပေးကြဖို့တိုက်တွန်းသွားပါတယ်ဒီလာတဲ့မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ပုံဟန်မင်းကြီးကသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်မိသားစုတချို့နဲ့တွေ့ဆုံခဲ့တာပါနှစ်စဉ်ပုံမှန်ခရစ်စမတ်နေ့ရောက်တိုင်းခုလိုမိန်ကွန်းစကားချွေးလေးရှိတဲ့ပုံဟန်မင်းကြီးကအရှေ့လေပိုင်းဒေသကပါလက်စတိုင်းနဲ့အစ္စရေးပြည်ပခကိုရီးယားကျွန်းဆွယ်အရေးကိစ္စတွေနဲ့ပတ်သက်လို့ထိတ်တဲရင်ဆိုင်မှုတွေကိုမဖြစ်စေဘဲစိတ်ဆန့်ညီနိုင်အပြေရှားကြဖို့တိုက်တွန်းမိန့်ကြားခဲ့ပါတယ်ဒါအပြင်တောင်ဆူရန်၊ Iraq ၊ Yemen ၊ Ukraine ၊ Venezuela စတဲ့ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေအပါအဝင်ကမ္ဘာတဝန်းဘေးဒုက္ခကြုံတွေ့နေရတဲ့အခြေအနေတွေကိုလည်းပိုယဟန်မင်းကြီးကထည့်သွင်းပြောကြားသွားပါတယ်။လူတွေကြောင့်ဖြစ်တဲ့စစ်ပွဲတွေ၊ရွှေ့ပြောင်းသွားလာနေထိုင်ရမှုတွေနဲ့တဘာဝဘေးဒုက္ခတွေကြောင့်အတိဒုက္ခအရောက်ရဆုံးအကာအကွယ်မဲ့ကလေးငယ်တွေကိုဝိုင်းဝန်းကာကွယ်ဆောင်ရှောက်ချဖို့လဲကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကသူ့ရဲ့ခရစ်စမတ်နေ့မိန့်ခွန်းအတွင်းအလေးထားတိုက်တွန်းမိန့်ကြားသွားပါတယ်ရှင်
။နောက်နှစ်အတွင်းကျင်းပမဲ့ရုရှားသမ္မတရွေးကောက်ပွဲကိုသဘေးမောက်ဖို့အတိုက်ခံခေါင်းဆောင်အလက်ဆီနေဗယ်နီရဲ့ဆော်မှုကတရားဥပဒေနဲ့ညီဆွန်းနိုင်တယ်ဆိုတဲ့သဘောမျိုးရုရှားသမ္မတပြောခွင့်ရကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်Alexei Navalny ကိုသမရလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ကြောင်းမနစ်တင်လာနေကရွေးကောက်ပွဲတာဝန်ရှိသူတွေမဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာနောက်နှစ်မတ်လ18ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုတပိတ်မောက်ဖို့ထောက်ခံသူတွေကိုတိုက်ခံကောင်းဆောင်ကတိုက်တွန်းတာပါအဂရိလိုက်စားမှုတိုက်ပြည့်ရေးဘလော့ဂါ Navalny ကိုပြစ်မှုဆိုင်ရာဆွဲချက်နဲ့ပြစ်ဒဏ်ချမှတ်ခံထားရတာကြောင့်သမရလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ကိုရုရှားဖို့ရွေးကောက်ပွဲကော်မရှင်ကမဲခွဲတားမြစ်ရင်လိုက်တာပါNavalny နဲ့သူ့ကိုထောက်ခံသူတွေကတော့ဒီဆွဲချက်တွေကနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်ခဲ့တာဆိုပြီးပြောဆိုကြပါရယ်။ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်မှာတော့အတိုက်ခံခေါင်းဆောင် Navalny ကလာမယ့်မတ်လပြိုင်ပွဲကစစ်မှန်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ပြောဆိုပြီးမဲဆန္ဒရှင်တွေတပိတ်မှောက်ကြဖို့ပြောကြားထားတဲ့ဗီဒီယိုကိုထုတ်လွှင့်ခဲ့ပါရယ်။အတိုက်ခံ Navalny နဲ့သူ့ကိုထောက်ခံသူတွေရဲ့တပိတ်မှောက်ရေးချိုးဖောက်မှုတွေဟာဥပဒေချိုးဖောက်သလားဆိုတာကို Gyudice Site လေ့လာမှဖြစ်တယ်လို့သမ္မတရဲ့ပြောခွင့်ရ Dmitry Peskov ကပြောပါရယ်သမ္မတဗလာဒီမီယာပူတင်ကတော့လာမယ့်နှစ်မတ်လတွင်ကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှိပေမယ့်ဆိုတာကိုဒီလအစောပိုင်းမှာကြေညာထားပြီးသမ္မတပူတင်အနေနဲ့ရုရှားခေါင်းဆောင်အဖြစ်စတုထသက်တမ်းကိုအနိုင်ရမယ်လို့ကြေကြေပြန့်ပြန့်ခမန့်ထားကြပါရယ်ခင်ဗျာ
လူစီများထင်ရှားတဲ့တရုတ်လူခွင့်ရေလှုပ်ရှားသူတို့ကိုအဖြတ်အမှောင်လောက်ရဆွဲချက်နဲ့ထောင်ဒဏ်၈နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။စူပါဘောဂါဘတ်ချာဆိုတဲ့နာမည်အသုံးပြုလှုပ်ရှားတဲ့ဘလော့ဂါဝူကန်းကိုဒီကနေ့အင်ကာနေမှာဘေကျင်းမြို့တော်ကတျန်ဂျင်းအမှတ်နှစ်တရားရုံးကနေစီရင်ချက်ချတာပါ။ကျောင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့2015ခုနှစ်မေလအတွင်းဖမ်းဆီးခံခဲ့ရတဲ့ဝူကန်းကအနာလွဲသုံးစားပြုမှုနဲ့အဂတိလိုက်စားမှုကိုတိုက်ဖြတ်ရေးကာလာရှိလှုပ်ရှားဆောင်ရွက်နေတဲ့တရုတ်နိုင်ငံရဲ့အရာရှိတွေကိုတယောမှုနဲ့ထင်ပေါ်လာခဲ့တာပါ ဝူကန်ကအွန်လိုင်းပေါ်မှာလူတွေကိုစောကားမော်ကားလို့သတင်းမှားတွေဖြန့်တာအပါအဝင်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်ပြီးနိုင်ငံအာဏာနဲ့ဆိုရှယ်လစ်စနစ်ကိုဖျောက်ချရေးကြိုးပမ်းခဲ့တယ်လို့တရားရုံးကဆုံးဖြတ်တာပါ2015ခုနှစ်ဇူလိုင်လအတွင်းစတင်ခဲ့တဲ့900ဖြိုခွင်းမှုလို့သိကြတဲ့သဘောထားကွဲပြားသူတွေအပေါ်အစိုးရရဲ့ဖြိုခွင်းခံခဲ့ရတဲ့ယာနဲ့ချီတဲ့အခွင့်အရေးလှုပ်ရှားသူတွေနဲ့ရှင်းညွှန်ကြေးထဲမှာဝူကန်လည်းတဝူအပါအဝင်ဖြစ်ပါတယ်ဝူကန်ပေါ်တရားရုံးရဲ့စီရင်ချက်ကိုတော့ယူခံဝင်မယ်လို့သူ့ရဲ့ရှင်းလင်းကပြောဆိုထားပါတယ်ရှင
်ဖိလစ်ပိုင်နိုင်ငံမှာလူပေါင်း164ယောက်ထက်မနည်းသေဆုံးခဲ့ရပြီးအများပြားပျောက်ဆုံးနေဆဲဖြစ်တဲ့အထိကြုံခဲ့ရတဲ့အင်အားပြည့်မုံတိုင်းဟာဒီကနေ့အင်္ဂါနေ့မှာတော့အပြော့သွားခဲ့ပြီးဗီယက်နမ်နိုင်ငံလည်းမုံတိုင်းတန်ကနေလွတ်သွားခဲ့ပါတယ်ဖိလစ်ပိုင်မှာတော့အပူပိုင်းမုန်တိုင်းထမ်ပင်ကြောင့်ပျက်စီးသွားခဲ့တဲ့ထိခိုက်ဆုံးရှုံးမှုတွေကိုတွက်ချက်စစ်ဆေးတာတွေစတင်လှုပ်ဆောင်နေသလိုပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။မုန်တိုင်းကြောင့်ဖိလစ်ပိုင်တောင်ပိုင်းမှာလူ9000ကျော်အိုးအိမ်တွေဆုံးရှုံးခဲ့တယ်လို့သဘာဝပိတ်ဒုက္ခကင်တွယ်ရေးဆိုင်ရာအစိုးရအရာရှိတွေကပြောပါတယ်။မုန်တိုင်းနဲ့ပတ်သက်တဲ့အစောပိုင်းသတိပေးချက်တွေကိုဒေသခံအများပြားကအလေးမထားခဲ့ကြပဲပြင်းထန်တဲ့မုန်တိုင်းဝေရောက်ချိန်ကျမှထိတ်လန့်တုန်လှုပ်ခဲ့ကြတာဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။လိုင်ဘေးရီးယားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေကိုဒီကနေ့စတင်မဲပေးနေကြပါတယ်။သမ္မတအဲလင်ဂျွန်ဆင်၊ရှဲလစ်ရဲ့နေရာကိုအစားထိုးနိုင်ရေးဘောလုံးသမားအကျော်မော်ဟောင်းဂျော့ဂျ်ဝီးနဲ့ဒုတိယသမ္မတဂျိုးဆက်ဘူကီတို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါ။အောက်တိုဘာလ10ရက်နေ့ရွေးကောက်ပွဲမှာသူတို့နှစ်ဦးကမဲအများဆုံးရခဲ့တာဖြစ်ပါတယ်။George Wee က 38.400 ခိုင်နှုန်းရပြီး Joseph Bokki ကတော့ 28.800 ခိုင်နှုန်းနဲ့ဒုတိယနေရာရပါတယ်။ဒါပေမဲ့အများစုမဲကိုမရခဲ့တာကြောင့်တချော့ပြန်ရွေးကောက်ပွဲကိုကျင်းပရတာဖြစ်ပါတယ်။မူလကတချော့ပြန်ရွေးကောက်ပွဲကိုနိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့စီစဉ်ထားခဲ့ပေမဲ့တရားရေးကိစ္စတစ်ခုကြောင့်နှောင့်နှေးခဲ့ရတာဖြစ်ပါတယ်။လက်ရှိသမ္မတကသမ္မတသက်တမ်းနှစ်ချိန်ထမ်းဆောင်ပြီးနောက်ယာရုကဆင်းရမှာဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲရလပြက်ပြက်သားသားအနိုင်ရမယ့်အခြေအနေမရှိဘူးလို့တော့အကျိုးစစ်တမ်းတွေမှာဖော်ပြနေကြပါတယ်ရှင်
။အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသတွေမှာမနေ့တနင်္လာနေ့ကအိန္ဒိယဘက်ကပြစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား3ဦးကြာဆုံးခဲ့ပါတယ်။အပြစ်ခတ်ရစရေးကိုအကြောင်းမဲ့ချိုးဖောက်ခဲ့တာကြောင့်နှစ်ဖက်ပြန်လည်ပြစ်ခတ်မှုဖြစ်ခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကဒီကနေ့အင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့အိန္ဒိယဘက်ကတော့ပါကစ္စတန်ဘက်ကနေအိန္ဒိယစစ်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတဲ့နောက်အိန္ဒိယတပ်ဖွဲ့တွေကပြစ်ခတ်ခဲ့တာလို့ဆိုပါတယ်။တနင်္လာနေ့တိုက်ခိုက်မှုအတွင်းမှာတော့အိန္ဒိယတပ်ဖွဲ့ဘက်ကတိုက်စုံမှုမရှိခဲ့ပါဘူး။ဒါပေမဲ့လည်းပြီးရင်းစနေနေ့ကတော့ကက်ရှမီးယားဒေသကိုနှစ်နိုင်ငံပိုင်းခြားထိန်းချုပ်ထားတဲ့ဒေသတစ်ခုမှာပါကစ္စတန်ဘက်ကပြစ်ခတ်တာကြောင့်အိန္ဒိယစစ်သား4ဦးတိုက်စုံခဲ့ပါတယ်။တနင်္လာနေ့ကပဲအိန္ဒိယတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုအတွင်းကက်ရှမီးယားဒေသစရီနဂါမြို့အနီးမှာစစ်သွေးကြခေါင်းဆောင်2ဦးတိုက်စုံခဲ့ပါတယ်။ဂျရှစ်မိုဟာမက်အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်သူနော်မိုဟာမက်ဟာမြို့ရင်းကအိမ်တလုံးအတွင်းရဲနဲ့ညအချိန်အပြန်အလှန်ပစ်ခတ်မှုဖြစ်ပြီးတည်ဆုံခဲ့တာလို့ရဲတပ်ဖွဲ့ကဒီကနေ့မှပြောဆိုပါရယ်
။အင်ဂျင်နိုင်ငံဆိုင်းတိုင်းကျွန်းဆွယ်မှာ2013ခုနှစ်အတွင်းစစ်တပ်စခန်းတစ်ခုကိုတိုက်ခိုက်ခဲ့တဲ့အစ္စလာမစ်စစ်သွေးကြ15ဦးကိုအစ်ဂျစ်အစိုးရကဒီကနေ့တည်ထံပေးလိုက်ပါရယ်။2015ခုနှစ်မှာဂျီဟတ်အစွန်းရောက်6ဦးကိုကျိုးပေးကွက်မြက်ခဲ့ပြီးတဲ့နောက်အခုကွက်မြက်မှုကလူကြီးအများဆုံးအစုလိုက်ကွက်မြက်မှုဖြစ်ပါတယ်။ကိုင်ရိုမြို့တော်မြောက်ဘက်ကထောင်နှစ်ခုမှာဒီကနေ့အင်္ဂါနေ့တည်တံစီရင်မှုကိုတပြိုင်တည်းလုပ်ခဲ့ပါတယ်။စစ်သွေးကြ15ဦးကိုဒီကနေ့ကျိုးပေးကွက်မြက်ခဲ့တာပါ။ပြီးခဲ့တဲ့လကဆိုင်းတိုင်းဗလီတစ်ခုမှာတိုက်ခိုက်ခံရမှုအတွင်းလူပေါင်း300ကျော်အစုလိုက်သေဆုံးခဲ့ရမှုနောက်ပိုင်းအစ္စလာမစ်အစွန်းရောက် IS စစ်သွေးကြတွေကိုစစ်တပ်ဘက်ကတိုးပြီးတော့ချေမှုန်းဖို့အီဂျစ်သမ္မတအဒယ်ဖာတာအယ်စစ်စီကအမိန့်ပေးထားတာပါ။ဆိုင်းနဲ့အခြေဆိုင်အစ္စလာမစ်လက်နက်ကင်တွေကဒေသတွင်းမှာနှစ်ပေါင်းများစွာအတွင်းရက်တက်ဖွဲ့ဝင်နေစစ်သားတွေနဲ့အရတားရာနဲ့ချီပြီးတော့တပ်ဖြတ်ခဲ့ကြတာဖြစ်ပါတယ်
။ကနေဒါနိုင်ငံဆိုင်းရဗင်နီဇွဲလာတာမတ်ကြီးကိုလက်မခံတော့ကြောင်းကနေဒါအစိုးရကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလာနိုင်ငံကကနေဒါတန်တမန်ကိုအလားတူဆောင်ရွက်ခဲ့ပြီးတဲ့နောက်ကနေဒါကလက်တုံ့ပြန်တာပါ။ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုကပြန်လည်ခေါ်ယူထားတဲ့ တမ်မတ်ဂျီဝီလ်မာအိုမာဘာရီယန်တိုးစ်ဖာနန်ဒက်စ်ကိုကနေဒါကလက်မခံတော့ဘူးလို့နိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ကမနေ့တနင်္လာနေ့ကကြေညာချက်ထုတ်ခဲ့တာပါကနေဒါဆိုင်ရာဗင်နီဇွဲလားတန်ယုံယာယီတာဝန်ခံအန်ဂျယ်ဟာရီရာကိုလည်းတန်တမန်ဖြစ်လက်ခံထားတာကိုပြန်လည်ရုပ်သိမ်းလိုက်ပြီးကနေဒါနိုင်ငံတွင်းကထွက်ခွာသွားဖို့ကနေဒါနိုင်ငံခြားရေးဝန်ကြီးကကြေညာခဲ့ပါတယ်ဗင်နီဇွဲလားဆိုင်ရာကနေဒါတန်ယုံတာဝန်ခံခရစ်ကိုဝါလစ်ကိုတန်တမန်ဖြစ်လက်သက်မခံတော့ကြောင်းဗင်နီဇွဲလားအစိုးရကကြေညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စနေနေ့မှာတန်တမန်ရေးမပြေလည်မှုတွေစတင်ခဲ့တာပါဗင်နီဇွဲလားသမ္မတကိုလူလာတဲ့အတိုင်းပြုပြည်ပြုလွတ်တော်ဥက္ကဋ္ဌဒယ်စီရူဒရီဂော့စ်ကဒီကနေဒါတန်ယုံယာယီတာဝန်ခံကိုဝါလစ်ကိုဗင်နီဇွဲလားရဲ့ပြည်တွင်းနိုင်ငံရေးမှာဝင်ရောက်နှောက်ယှက်မှုနိုင်ငံနဲ့ပတ်သက်ပြီးတော့ရိုင်းချမ်းရင်သီးတဲ့မှတ်ချက်တွေ Twitter လူမှုကွန်ရက်မှာရေးသားမှုတွေနဲ့ဆွဆဲပြီးတဲ့နောက်အဲ့သူတို့နိုင်ငံကနေနှင်ထုတ်ခဲ့တာပါခင်ဗျာ
။အချင်းနိုင်ငံတွင်းကိုတားမြစ်ထားတဲ့အကြိုက်ခဲပြောက်စီတွေခိုးဝှက်တဲဆောင်ဖို့ကြိုးပမ်းမှုနဲ့ဗြိတိန်နိုင်ငံသားအမျိုးသမီးတဦးကိုဒီကနေ့စီရင်ချက်ချပါတယ်။အသက်33နှစ်အရွယ်လော်ရဲပလမ်မာကိုထောင်ဒဏ်3နှစ်ကြာခံဖို့ဒီကနေ့အင်္ဂါနေ့မှာတရားရုံးကစီရင်တာပါ။အချင်းနိုင်ငံပင်လယ်နီကမ်းခြေကအပန်းဖြေမြို့ဟာဂရာကိုလော်ရဲပလမ်မာဆက်ရောက်လာချိန်မှာသူမရဲ့ခီးဆောင်တစ်တာတဲ့ကထရမာဒိုးဆေးပြာရာနဲ့ချီပြီးအောက်ခွန်အရာရှိတွေကတွေ့ခဲ့ပြီးတဲ့နောက်အောက်တိုဘာလမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။တာမာဒိုးဆေးပြာတွေကိုအပန်းဖြေဆေးဝါးအဖြစ်အသုံးပြုနိုင်တဲ့အတွက်ကြောင့်မို့အီဂျစ်နိုင်ငံမှာတားမြစ်ထားတာပါ။လော်ရက်ကအဲ့ဒီဆေးတွေကိုနာတာရှေခန်းနာဝေဒနာခံစားနေရတဲ့အီဂျစ်နိုင်ငံသားရီးစားဖြစ်သူအတွက်တည်လာတာဖြစ်ပါတယ်။ခရစ်စမတ်နေ့တုန်းကတော့ဗြိတိန်ရေပြင်ပိုင်တဲ့အနီးမြောက်ပင်လယ်ကိုဖျက်နေတဲ့ရုရှားစစ်ရေးရင်တစည်းကိုဗြိတိန်စစ်ရရင်တစည်းကလိုက်ပါစောင့်ကြည့်ခဲ့ပါတယ်အခုလိုဖြတ်တန်းသွားလာတာဟာပုံမှန်လိုမျိုးဖြစ်ပေမဲ့အခုရပိုင်းတွေအတွင်ဗြိတိန်ရေပိုင်နဲ့အနီးရုရှားတင်မော်တွေဖြတ်တန်းသွားတဲ့အချိန်အရေအတွက်များလာတယ်လို့ဗြိတိန်တော်ဝင်ရေတပ်ဖွဲ့ကပြောပါတယ်ဒါ့အပြင်ကမ္ဘာနေရာအနှံ့ပြားကိုဆက်သွယ်ထားတဲ့ပင်လယ်ရေအောက်အင်တာနက်ကေဘယ်ကြိုးတွေဖျက်ဆီးခံရနိုင်တဲ့အန္တရာယ်နဲ့ပတ်သက်ပြီးတော့လည်းဗြိတိန်ကအခုရပိုင်တွေအတွင်းမှာပဲသတိပေးနေတာပါဒီအင်တာနက်ကေဘယ်ကြိုးတွေဖျက်ဆီးခံရရင်ဆက်သွယ်ရေးပြတ်တောက်ပြီးစီးပွားရေးအပါအဝင်အခြေအနေတွေကမောက်ကမဖြစ်သွားနိုင်တဲ့အကြောင်းသတိပေးထားပါတယ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုအတွက်ထောင်ဒဏ်25နှစ်ချမှတ်ခံထားတဲ့ပီရူသမရာဟောင်းအယ်ဘာတိုဖူဂျီမိုရီကိုလွန်ငင်းချမ်းသာ권ပေးခဲ့တာကြောင့်ရာဒုကနေနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ကန့်ကွက်ဆန္ဒပြသူတွေကိုဖြောင်းပြနေတဲ့တစ်ချိန်တည်းမှာပဲညီညွတ်ရေးရှေ့ရှုကြဖို့ပီရူသမရာကတိုက်တွန်းလိုက်ပါတယ်လွတ်မြောက်လာတဲ့ပီရူသမရာဟောင်းအယ်ဘာတိုဖူဂျီမိုရီကလည်းသူ့ကိုခွင့်လွှတ်ကြဖို့ဒီကနေ့မှပဲပန်ကြားလိုက်ပါတယ်ရှင
်ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုအောင်အောင်တို့ကပြောပြသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်နေပြည်တော်ကလွတ်တော်စာအုပ်တွေကိုအဝေးထိန်ဒရုန်းယင်လွတ်တင်ဓာတ်ပုံရိုက်ဖို့စ조사ခဲ့မှုနဲ့လက်တလောထောင်နှလချခံထားတဲ့အလွတ်တန်းသတင်းထောက်ကိုအောင်နိုင်စိုးအပါအဝင်နိုင်ငံခြားသတင်းထောက်နှစ်ဦးနဲ့ရင်းမောင်းတို့ကိုတွင်းကုံထုတ်ကုံဥရင်းနဲ့တရားစွဲဆိုထားတာတွေကိုတရားလိုဖက်ကရုပ်သိမ်းလိုက်ပါတယ်။ဒါအပြင်နိုင်ငံခြားသတင်းထောက်နှစ်ဦးကိုလှဝကဥပဒေနဲ့ပါတရားစွဲဆိုထားတာကိုလည်းတရားလိုဖက်ကရုပ်သိမ်းခွင့်ပြုဖို့ဒီကနေ့တရားရုံးမှာရှောက်ထားလိုက်ပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မှမမြင်ခိုင်ကတင်ပြထားပါတယ်။
နေပြည်တော်ကောင်စီနေမြေရဲကလွတ်တော်အဆောက်အဦရီနာမှာဒရုန်းယင်လွတ်တင်ဓာတ်ပုံရိုက်ကူးဖို့ပြင်ဆင်မှုကြောင့်ဖမ်းဆီးခံထားရတဲ့အလွတ်သတင်းတောက်ကိုအောင်နိုင်စိုးအပါအဝင်တူရကီအခြေစိုက် TRT သတင်းဌာနရဲ့နိုင်ငံခြားသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့အပေါ်တရားစွဲဆိုထားတဲ့လက်ကျန်မှုတွေအားလုံးကိုရုပ်သိမ်းဖို့တရားလိုတွေဘက်ကဒီကနေ့တရားရုံးမှာလာရောက်လျှောက်ထားခဲ့ကြပါတယ်။ဖမ်းဆီးခံရသူတွေရဲ့လှုံ့ဆော်ချက်ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ရွယ်ချက်မရှိသလိုနိုင်ငံခြားသတင်းတောက်နှစ်ဦးနဲ့ပတ်သက်လို့လည်းနိုင်ငံချစ်ကြည်ရေးကိုရှေ့ရှုပြီးတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းခွင့်ပြုဖို့တရားလိုဖြစ်သူနေပြည်တော်အမတ်၅စခန်းမှုရဲအုပ်ထွန်းထွန်းဝင်းကဒီကနေ့တရားခွင်မှာရှောက်ထားတာဖြစ်တယ်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်းကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်စောကရှင်းပြပါတယ
်တရားလိုဥထွန်းထွန်းဝင်းရဲအုပ်ထွန်းထွန်းဝင်းကနေပြီးတော့မှအဲတရားလို၄ဦးအပေါ်မှာကျွန်တော်အမှုရုပ်သိမ်းခွင့်လာရှောက်သွားပါတယ်ခင်ဗျာနော်အဲ့ဒါကဟိုကျွန်တော်နိုင်ငံမှာတော့ပြည်မှုဆိုင်ရာခြေစုံဥပဒေပုံမှန်494အရဘုဒ္ဓဝေဆောက်ပြီးရုပ်သိမ်းဝင်ဆောက်တယ်လို့ခေါ်ပါလေ။နော်။အဲ့တော့အဲ့ဒီကိုဆောက်တဲ့အခါမှာသူတို့ကအထူးသဖြင့်အဲ့ဒီမှာပါတဲ့အချက်ကတော့ဗာလဲဆိုတော့နော်။ဟို ये खान लेवू इजी लोग मुझे मैंने तो ये लोग जो ये वो चीज़ के इजी है जब तो इसी आये लखाओं में बलेशिया नेगा जो मक्खियाँ लेने में जब नेगा ना लूहो में तो ये पता नहीं ना नेगा चीज़ को शिशु लखाओं में मुआयो देखो शॉट आया चकाले तो भी न्यूज़ आला बात है अरे जो देख ကျွန်တော်ကလည်းပတ်တယ်။လာဝကအမှုပုံမှန်ဆန်ဆုံးကြတော့ပါတာလားဆိုတော့ဦးကျွန်းလုံးကပူပီလိုလောက်တာကဟိုတော့ပုံမှန်ရှိပဲလောက်ကဖြစ်တယ်ကြောက်ချက်ပါတယ်။ဒီအမှုပဲကြောက်တာ။လာဝကအမှုကိုလည်းလာဝကရဲ့မြို့နယ်ဦးစီးမှုလာပါလိမ့်မယ်ဆိုပြီးတော့သူကပြောပါတယ်။အဲ့ဒါနဲ့လာဝကအမှုကိုလည်းကျွန်တော်ရှောက်ပါတယ်။အဲ့တော့လာဝကမြို့နယ်ဦးစီးမှုလည်းလာပြီးတော့တင်သွားပါတယ်ဒီလိုပါပဲ။နော်။
ဒူဦးစီမူကအမှုရုပ်သိမ်းခွင့်ကိုတရားရုံးမှလာလျှောက်သွားတယ်လို့ဆိုပါတယ်။တရားလူရီရဲ့လျှောက်ထားချက်တွေအပေါ်ဒီဇင်ဘာ28ရက်နေ့ကျမှတရားရုံးကအပြစ်သက်ဆုံးဖြတ်ချက်အမိန့်ချမှာလည်းဖြစ်ပါတယ်။ဒီကနေ့မှာတော့လက်ကျန်အမှုနှစ်ခုကိုရုပ်သိမ်းဖို့တရားလူရီဘက်ကတရားရုံးမှလျှောက်ထားခဲ့ကြပြီမယ်လေ။လွတ်တော်အဆောက်အုံတွေနားမှာဒရုန်းလွတ်တင်ဖို့ကြိုးစားမှုကြောင့်တရားစွဲဆိုခံထားရသူ၄ယောက်လုံးနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်ဒဏ်၂လချမှတ်ခံထားရပါတယ်။တရားရုံးကအမိန့်ချပြီးသားထောင်ဒဏ်၂လကိုတော့ဆက်လက်ကြားခံရမယ့်သဘောဖြစ်ပြီးနိုင်ငံတော်အနေနဲ့ဒီအမှုကိုရုပ်သိမ်းစေခြင်းရင်တော့ထောင်ပိုင်လျှော့ရက်နဲ့စောလွတ်ပေးလို့ရတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်
။အဲ့ဒါကတော့သူကအမေမင်းကလည်းချပြီးသားဆိုတော့လေဒါရုပ်သိမ်းလို့လည်းပြရတယ်။အဲ့တော့အဲ့ဒီဟာကတော့သူကဟိုဆက်ပြတ်ခံမှာပဲရုံးကလည်းဒီနေ့အဲ့လိုပဲပြောပါတယ်။ဒါပေမဲ့ဟိုကျွန်တော်ပြောလင်းလို့ရတာကတော့သူကဟိုတန်းကတော့အပိုင်းကားကိုပဲဒီမှုဟိုနော်ဆိုသိမ်းမဲ့ထွက်စေခြင်းပဲဆိုလို့ရှိရင်ခေါင်းပိုင်ကြီးမှလွတ်ပိုင်လို့ရှိရဗျ။အဲ့ဒါမှဆိုခေါင်းပိုင်လျှော့ရဆိုရှိရင်နော်အဲ့ဒါအဲ့ဒီခေါင်းပိုင်လျှော့ရကိုပြေးမယ်ဆိုရင်နော်28ရနေမှာသူတို့နှာခေါင်းလွန်နိုင်တယ်ပေါ့ဗျာ။နော်သူပြန်တော့ပို့အောင်ညီမလေးပြန်ပို့ပို့ရချင်းမှာခေါင်းပိုင်လျှော့ရနေခေါင်းပိုင်ကလည်းညီမလေးခေါင်းပိုင်လည်းဟိုလျှော့လိုက်ဟိုအားလုံးမှထွက်လိုက်မယ်ဆိုရင်နော်သူက28ရပြီးမှာပေါ့နော်
သတင်းတော်ကိုအောင်နိုင်စိုးအပါဝင်နိုင်ငံခြားသတင်းတော်နှစ်ဦးနဲ့ရင်မောင်းတို့အနေနဲ့ပြစ်ဒဏ်လျှော့ရမရှိပဲပြစ်ဒဏ်သက်တမ်းပြည်မှပြန်လွတ်မယ်ဆိုရင်တော့ဇန်နဝါရီ9ရက်နေ့မှလွတ်ဖို့ရှိနေတာလည်းဖြစ်ပါလိမ့်ရှင်
။မမင်းရင်ခိုင်တင်ပြသွားတာပါရှင်။ဒီဖန်စီခံရိုက်တာသတင်းထောက်တွင်နဲ့ဆိုင်တဲ့သတင်းကိုပဲတစ်ဆက်ထည့်တင်ပြပါောင်းမယ်။ရိုက်တာသတင်းထောက်နှစ်ယောက်ကိုဖန်စီရာဟာမှတ်တရားဖန်စီရာဖြစ်တဲ့အတွက်မှတ်တရားသဖြင့်ဖန်စီထိန်းသိမ်းရေးဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ UNWGAD ကိုတိုင်ကြားလိုက်တယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကပြောဆိုလိုက်ပါတယ်။တဟာ AAPP အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်အတွင်းမှတ်တရားဖန်စီမှုနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်တိုင်ကြားလိုက်တာဖြစ်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြထားပါတယ်ရှင်
။မြန်မာနိုင်ငံကရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ကိုမြန်မာအနာပိုင်တွေကဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာအနာပိုင်တွေဘက်ကအဲ့လိုဖမ်းဆီးလိုက်တာဟာမတရားဖမ်းဆီးခဲ့တာဖြစ်တယ်လို့ယူဆတဲ့အတွက်ကုလသမဂ္ဂလူခွင့်ရေးလက်အောက်မှာရှိတဲ့မတရားသဖြင့်ဖမ်းဆီးထိန်းသိမ်းခြင်းဆိုင်ရာလုပ်ငန်းအဖွဲ့ UNWGAD ကိုတိုင်ကြားလိုက်တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အတွင်းရေးမှူးဦးတိတ်နိုင်က VOA ကိုပြောပါတယ
်။အဓိကကတော့ကျွန်တော်တို့ကဒီသတင်းသမားလူဦးကဒီမတရားသဖြင့်ဖမ်းဆီးခံရတယ်ဆိုတော့ကျွန်တော်တို့အဲ့လိုယုံကြည်လို့တိုင်ရခြင်းဖြစ်ပါတယ်။ဒီသတင်းတော်လူဦးကဆိုလို့ရှိရင်ဒီဖမ်းဆီးပုံအခြေခံဥပဒေပုံမှန်348အရာတော်၎င်း ICC ပြည်လို့ခေါ်တဲ့နိုင်ငံသားနိုင်ငံရေးအခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်စာချုပ်အပိုက်96/2016ဒါရီကိုလည်းဆုံးရှုံးရတယ်။သတင်းမီဒီယာဥပဒေဒီပုံမှန်နှစ်ကပ်ပြီးအရာဆိုလို့ရှိရင်လည်းဝိမတ်စာသတင်းကောက်ခံခွင့်ကိုသူတို့အနေနဲ့ဆုံးရှုံးရတယ်လို့ကျွန်တော်အနေနဲ့ဟိုယုံကြည်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ကသိသိကြတာဖြစ်ပါတယ်။
ကုလသမဂ္ဂလူခွင့်ရေးကောင်စီလက်အောက်မှာရှိတဲ့ UNWGAD အဖွဲ့ဟာသူတို့ကိုတိုင်ကြားလာတဲ့ကမ္ဘာပေါ်ကမတရားဖန်ဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။မတရားဖန်ဆီးမှုတွေနဲ့ပတ်သက်ပြီးလူတဦးချင်းစီအရတော်၎င်းအစုလိုက်တော်၎င်းတိုင်ကြားနိုင်တယ်လို့ဥတိန်နိုင်ကပြောပါတယ်။
ဒီလိုမတရားကိဖန်ဆီးခြင်းခံရတယ်လို့ဟိုသူတို့အနေနဲ့ယုံကြည်တယ်ပတ်မှတ်တယ်ဆိုလို့ရှိရင်တော့ဒါကမတရားကိဖန်ဆီးတာလို့ဆိုပြီးတော့သူတို့ထုတ်ပြတယ်ဒီဒီကမှတ်တဲ့ဆိုကုလသမဂ္ဂအပါအဝင်ဒီကိစ္စရာဒီဖန်ဆီးရတဲ့အာဏာပိုင်တွေကလည်းဒါကတရားသိဖန်ဆီးတာတဲ့အကျင့်ကြောင့် ဆုံးမမှုစံလည်းလုပ်ပေးဖို့လိုအပ်တယ်ဆိုပြီးတော့တောင်းဆိုမှုတွေရင်းနှီးဆွေးနွေးမှုတွေကိုဟိုလက်တွေ့လက်ခံရှိပါတယ်
မြန်မာနာပိုင်ဒီဘက်ကတော့ writer သတင်းတော်နှစ်ဦးဟာထောက်ကျန်နေပြီ yes ကန်ကနေအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်သတင်းယူမှုနဲ့မြန်မာနိုင်ငံအစိုးရရှုတ်ဝက်ချက်အုပ်တွေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်တယ်ဆိုပြီးပြောပါတယ်။ဒါပေမဲ့ပြည်သူလူထုကရွေးချယ်ထင်မြောက်တဲ့ NLD အစိုးရအနေနဲ့လူထုကိုမျက်နှာမူပြီးဒီလိုမတရားဖမ်းဆီးထိန်းသိမ်းမှုတွေကိုပြန်လည်စီစစ်တင့်တယ်လို့ဦးတိန်နိုင်ကတိုက်တွန်းလိုက်ပါတယ
်။ဆိုတော့ဒီအစိုးရအနေနဲ့လည်းပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေတာကိုဟိုကျွန်တော်အနေနဲ့တော့တွေ့ရပါတယ်။သို့ပေမဲ့လည်းအခုလိုမျိုးမတရားဖမ်းဆီးတဲ့ဆိုတဲ့ကိစ္စမျိုးလေးကိုတော့အစိုးရအနေနဲ့ပြန်ပြီးတော့စီစစ်ပြစ်တယ်ဒီကိစ္စလေးကိုအရေးယူဆောင်ရွက်တည်တယ်လို့ကျွန်တော်လည်းမြင်ပါတယ်။ဒါကြောင့်မို့လို့လည်းကျွန်တော်ဒီတန်ကြားချက်ရာဆိုလို့ရှိရင်ကျွန်တော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒါပထမဦးဆုံးအခြေကျွန်တော်တို့ဒလူဂျီအေဒီကိုကျွန်တော်တန်ကြားခဲ့တာဖြစ်ပါတယ်။ဒါကလည်းကျွန်တော်အနေနဲ့ဒီအစိုးရကိုဒါမျိုးကိစ္စလေးမှာပြည်သူလူထုကိုဒီအကာအကွယ်ပေးဖို့နဲ့ဒီမတရားဖမ်းဆီးတဲ့ကိစ္စမျိုးတွေကိုဟိုတားဆီးဟတ်တားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ကျွန်တော်တို့တိုက်ကြရတာဖြစ်ပါတယ
်။ NLD အစိုးရလက်ထက်ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လူ့အခွင့်အရေးနိုင်ငံရေးအခြေအနေဖမ်းဆီးမှုအခြေအနေတွေပေါ်မှာတော့ဦးတိန်နိုင်ကအခုလိုသုံးသပ်ပါတယ်
။ဒီ2018တခုလုံးမှာတော့ဒီနိုင်ငံရေးအခြေအနေလေးကတော့ဟိုလှုပ်ပေးလိုက်တာလေးရှိသလိုဟိုပြန်လဲစီစဉ်တဲ့ကိစ္စမျိုးတွေလည်းကျွန်တော်တွေ့ရပါတယ်။ရေဘူးရသဘောပြောရရင်တော့ဒီအဓိကဒီဟိုပါပေါ့သတင်းမီဒီယာသမားတွေကတော့ဒီပုံပြီးတော့ဖန်ဆီးထိသိမှုတွေခံနေရတာကိုတော့ကျွန်တော်တွေ့ရတယ်။နောက်တစ်ခါဒီအဓိကမြန်မာနဲ့ပတ်သက်တဲ့ကိစ္စပေါ့ဒီတောင်လူသမားတွေကိစ္စကလည်းအရင်နှစ်တွေနဲ့ဆိုင်ဟိုဒီနှစ်မှာလဲဆက်ပြီးတော့အရင်နှစ်လေးအတိုင်းပဲဆက်ပြီးတော့ရှိနေတယ်ဆိုတာကိုတော့ကျွန်တော်တို့ပြုစုထားရှိပါတယ်။ဥပမာဒီအစိုးရလက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီမီဒီယာနဲ့ပတ်သက်လို့ပါဆိုရင်မီဒီယာသမား28ဦးကိုဖမ်းဆီးထိသိမ်းခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်
။ American, Britain, Canada နဲ့ဥရောပသမဂ္ဂအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့ Ryder သတင်းတော်နှစ်ဦးကိုအ мян ဆုံးပြန်လည်ပေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့ကိုတဦးမောင်နဲ့ကိုကျော်စိုးတို့နှစ်ဦးကိုအခုချိန်ထိမိသားစုကတွဲဆောင်ခွင့်မရသေးသလိုသူတို့ကိုဘယ်မှာဖမ်းဆီးထိန်းသိမ်းထားရဲဆိုတာကိုလည်းအခုချိန်ထိမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ
Riders တရင်ထောက်တွေမတရားဖမ်းဆီးခံရကြောင်း AAPP ကကုလသမဂ္ဂလုပ်ငန်းအဖွဲ့ကိုတင်ကြားခဲ့တဲ့အကြောင်းကိုရနိုင်ကမင်းမြန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်တရင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ရခိုင်ပြည်နယ်ရင်းကမတည်ငြိမ်မှုတွေဖြစ်ပွားနေတဲ့အကြောင်းကိုဆက်ပြီးတော့တင်ဆက်ပေးချင်ပါတယ်မတိမငိမ့်အခြေအနေတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာညမထွက်ရအမိန့်ကိုအာဏာပိုင်တွေကထပ်မံတက်တန်းတိုးလိုက်ပါတယ်။မကြာသေးခင်နှစ်တွေမှာအကြမ်းဖက်မှုတွေကြုံခဲ့ရတဲ့မောင်တော်မြို့မှာနောက်ထပ်ပဋိပက္ခတွေမရှိတော့ပေမဲ့လို့တက်တန်းတိုးလိုက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့မှာပုံမှန် 144 ညမထွက်ရအမိန့်ကိုမောင်တော်ခရိုင်အုပ်ချုပ်ရေးမှူးကထပ်မံတက်တန်းတိုးမြှင့်လိုက်ပြီးအရင်ကထုတ်ပြန်ထားတဲ့အတိုင်းညနေ6နာရီကနေမနက်6နာရီအထိသတ်မှတ်ထားတာပါ။ဒီလိုထုတ်ပြန်လိုက်ကြောင်းကိုမောင်တော်မျိုးကရဲအုပ်ဝေဖြိုးအောင်ကအခုလိုပြောပါတယ်
။ဒီကအမေကနှစ်လားပြည့်လို့ထပ်ထုတ်တဲ့သဘောပါ။သူကနှစ်လားတခါတိုးတာလေနှစ်လားတခါကိုထပ်ထုတ်တာအမေက။ဟောနေက25နဲ့ပဲမနေ့က
ဒီလိုထုတ်ပြန်ခဲ့ပေမဲ့မောင်တော်မျိုးအချင်းလေးကတည်ငိမ့်စပြုတ်လာနေပြီဖြစ်ကြောင်းနဲ့ဒီကနေ့မှမျိုးမဈေးကိုစတင်ဖွင့်လှစ်ပြီဖြစ်ကြောင်းအခုလိုဆက်ပြောပါတယ်။
တော့တည်ငိမ့်ပါပြီ။ဒီနေ့တော့မှဈေးတွေပဲပြန်ဖွင့်တယ်။မောင်တော်မျိုးမှဈေးပြန်ဖွင့်တယ်။အပြင်ဈေးတွေတော့ရှိသေးလေ။အပြင်ဈေးတွေကငကူတဲ့ရှိသေးလား။
မောင်တော်မြို့မှာညမထွက်ရအမိန့်ကို2012ခုနှစ်ကတည်းကစတင်ပြီးတော့နှစ်လတကြိမ်တက်တန်တိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကနေအတန်းလွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူကာလရောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့သတင်းတွေနဲ့တင်ဆက်ပေးနေကြဖြစ်တာမို့ဒီကနေ့ညမှာတော့ဆောင်းဦးလိုင်းတည်ဆိုထားတဲ့ဒီဇင်ဘာညဆိုတဲ့သတင်းကိုထုတ်လွှင့်ပေးလိုက်ပါတယ်။နားဆင်ပါရှင်။
ပြောက်ဆုံးငါကမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးစလုံးခဲ့တဲ့ချိန်တန်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာ sweet
to we chin ya nya da su chwe ga bi nin dwe mya won dwe to we nya dwe ye sa min shi do khan za la ya da su piao song nga ko me nai ge tu me yin de ma ba le ta san ba nya ro e sa long ge de chain dai nga li sin za mi ya ti yau de be bo chin li ta shu dai ma men go lwa di chain me na ti yau yau chi khwe ya ni la ko khan za la ya da sui tu we chi ya nya dai sui chỉ ghét nên vì nhau hôn truy tôi về nhà truy yết sẽ nên chỉ đó khán giả lại nhà đã suy tôi về chỉ nhà nhà đã suy chỉ ghét nên vì nhau hôn truy tôi về nhà truy yết sẽ nên chỉ đó khán giả lại nhà đã ít biểu toàn chú ra đi dễ bông chỉ lấy ยาวเทโกกบามาปอยอลินเจตรีกงอเปียวชาตอรอซุยโตเวนเชยาญาไดซุยจุยเกบินเนนดุยเมียววอนดุยโตเวนญาตรีเยซะมินชีโรคันซาลายาดาซุยโตเวนเชยาญาไดซุยจุยเกบินเนนดุยเมียววอนดุยโตเวนญาตรีเยซะ Min shiro kanzale yada sui
ဆိုထားတဲ့ဒီဇင်ဘာညဆိုတဲ့တဲ့ချင်းကိုသောတာရှင်တို့နှိမ့်ချကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနက်9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA America အစံရဲ့ရွတ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါရရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြားရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
နှစ်ကုန်အားလာရဖြစ်တဲ့အတွက်လွတ်တော်အစည်းအဝေးတွေကိုရွှေ့ဆိုင်းလိုက်ပါပဲ။ပြည်ထောင်စုအစိုးရဗန္ဓာရေးသုံးစိတ်ကိုတော့အမေရိကန်လွတ်တော်အမတ်တွေကနောက်ထပ်၄ဘက်တက်တန်တိုးထားခဲ့ပါလေ။ဒါပဲလေအမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကရောက်လာခဲ့တဲ့ရွှေပြောင်းခြေချသူတွေရဲ့အနာဂတ်လွေမှုကြီးကြပ်ရေးကိစ္စပါဝင်မဖြေရှင်းမဲ့ထားခဲ့တဲ့ကိစ္စတွေလည်းကြံနေသေးဖြစ်ပါလေ။
The years are 66
2019ခုနှစ်အတွင်းလွတ်တော်ရဲ့အဆုံးသတ်မဲ့ပေးခဲ့တဲ့မှတ်တမ်းတွေမှာတော့ဒါကားလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအတွင်းကလေးဘွားတွေကတရားမဝင်ရောက်လာသူတွေကိုနေထိုင်ခွင့်ကာကွယ်ပေးထားတဲ့အစီအစဉ်အရအကျိုးခံစားခွင့်ရှိသူတွေရဲ့အရေးတစုံတရာလွှတ်ဆောင်သွားခဲ့တာမရှိပါဘူးအမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်နဲ့ကာကွယ်ပေးထားတဲ့အစီအစဉ်ကိုတပ်ရက်ဒေါ်နယ်ထရန့်ကပြီးခဲ့တဲ့စက်တင်ဘာလမှာပဲဖျက်လိုက်တာကြောင့်ကောက်ွက်မှုတွေကြီးကျယ်ကြုံခဲ့ရပါတယ်ဒါပေမဲ့လည်းဒီအစီအစဉ်အောက်မှာကာကွယ်ပေးထားတဲ့သူတွေကိုနေရပြန်ဖို့တာမျိုးတွေကိုတော့လာမယ့်မလအထိလုပ်မှာမဟုတ်ဘူးဆိုပြီးရွှေ့ဆိုင်းထားတာဖြစ်ပါတယ်ဒီမိုကရက်အမတ်တော်တော်များများကတော့ဥပဒေကြောင်းအရအားနည်းချက်တွေကိုပြန်ပြင်ပြီးဒါကအစီအစဉ်ရကာကွယ်ပေးထားတဲ့တရားမဝင်နေနေရတဲ့သူတွေကိုနှစ်မကုန်ခင်မှာတရားဝင်နေထိုင်ခွင့်ရအောင်လုပ်ပေးစေချင်ပါတယ်ဒီမိုကရက်ထဲလွှတ်တော်အမတ်Elizabeth Warren ကခုလိုပြောပါတယ
် The time for Congress to act is now, right now, today. We should not leave here so that we can
တော်အနေနဲ့ဒီကိစ္စကိုအရေးယူဆောင်ရွက်ရပါလိမ့်မယ်အခုလုပ်ရပါလိမ့်မယ်လူ၈သိန်းလောက်ကသူတို့ညီကိုမောင်နှမတွေမိဘဆွေမျိုးတွေနေရက်နိုင်ငံပြန်ဖို့ခံရမလားမရေမရဘဝရောက်နေတဲ့အချိန်ကျမတို့ကအားလက်ရရသည်ဆိုပြီးပျော်ပါအောင်ပွဲခံနေလို့မရပါဘူး
ဒါပေမဲ့လည်းဒီမိုကရက်ပါတီခေါင်းဆောင်လွတ်တော်အမတ်တွေကဒါကာစီစဉ်ကြောင့်ခရစ်မတ်မတိုင်ခင်အစိုးရလုပ်ငန်းတွေရပ်ဆိုင်သွားမှမြို့တဲ့လူဝင်မှုကြီးကြပ်ရေးကိစ္စကိုပါတီနဲ့စလုံးကအမတ်တွေကြားမှာညှိနှိုင်းဆွေးနွေးလိုတဲ့အကြောင်းရည်ညွှန်းပြောဆိုနေခဲ့ကြတာပါဒီမိုကရက်ထဲလွတ်တော်အမတ်ချက်ရှာမာကအခုလိုပြောပါတယ
် There are very good negotiations going on between
ဒီမိုကရက်နဲ့ Republican တွေကြားညှိနှိုင်းဆေးဆက်နေတဲ့အခြေအနေကတိတ်ကိုကောင်းတဲ့အနေထားပါ
အမေရိကန်ပြည်ထောင်စုရဲ့နေကြာလုံခြုံရေးနဲ့တရားမဝင်ဝင်ရောက်သူတွေရေးကင်တွေရမှာပြုပြင်ပြောင်းလဲရေးကိစ္စပိုပြီးကြီးမားကျယ်ပြန့်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းနဲ့မှာဒါကာအစီအစဉ်ကို Republican တွေကထည့်သွင်းချင်နေကြတာပါထဲလွတ်တော်မှာ Mitch McConnell ကအခုလိုပြောပါတယ်
There are improvements we could make in the legal immigration
လူမှုကြီးကြပ်ရေးအစီအစဉ်မှာတိုးတက်မှုတွေရှိလာအောင်ကျွန်တော်တို့လုပ်နိုင်တာတွေရှိပါတယ်ကျွန်တော်လုပ်ဖို့ကံပြတ်တွေကိုပြောထားသလိုပဲ January လလွတ်တော်စည်းဝေးတွေမှာဒီကိစ္စကိုအချိန်ပြည့်ဆွေးနွေးကြပါမယ်
ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်ကမတည်မကျဖြစ်နေပါသေးတယ်။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောဆိုထားတာပါ
Because you have these incredible kids in many cases not in all cases
ဒီထဲမှာထူးချွန်တဲ့တော်တဲ့ကလေးငယ်တွေလည်းရှိပါတယ်လူတိုင်းတော့မဟုတ်ပါဘူး။ဒါကစီစဉ်ရနေနေတဲ့သူတချို့ထဲမှာရာဇဝတ်ကိုင်းအဖွဲ့ဝင်တွေမွေးစေဝါရောင်းတဲ့သူတွေလည်းပါပါတယ
်။ဒါကစီစဉ်ရနေထိုင်ခွင့်ရသူတွေထဲမှာအများစုကရှားဆွေးမှုကျူးလွန်နေဆိုတဲ့မှတ်တမ်းမှတ်ရာတွေမရှိပါဘူး။သူတို့ကအမေရိကန်ပြည်ထောင်စုမှာနေထိုင်ရင်သူတို့ဘဝမြုံမှန်းချက်တွေကိုသာအကောင့်ထဲပေါ်ခွင့်ရခြင်းကြတာပါဒါပေမဲ့လည်းအခုတော့ရှေ့မှာဘာဖြစ်မယ်ဆိုတဲ့မကြေရတဲ့အနေအထားမျိုးမို့သူတို့က Republican တွေဘော်မာတွေမဟုတ်တော့ပဲ Democrat တွေအနေနဲ့လည်းအပြောသက်သက်လုပ်မနေပါနဲ့တခုခုရည်ယူဆောင်ရွက်ပါဆိုပြီးဝေဖန်တဲ့သူတွေတောင်းဆိုတဲ့သူတွေပေါ်လာနေကြပါလေပြီးခဲ့တဲ့ဘက်ကဆိုးရသုံးစိတ်ကိုတည်တန်းတိုးဖို့ဘဲခွဲဆုံးဖြတ်တဲ့အချိန်မှာကန့်ကွက်တဲ့ Democrat ထက်လွတ်တော်အမတ်30တောင်ရှိခဲ့ပါလေတကယ်လို့သာလူဝင်မှုကြီးကြပ်ရေးဒါကာအစီအစဉ်နဲ့ပတ်သက်လို့အပြေရှားနေအောင်တခုခုမလုပ်ဘူးဆိုရင်အမေရိကန်ဆိုးရသုံးစိတ်ဥပဒေကြမ်းတည်ပြုဖို့လာမယ့်ဇန်နဝါရီလအတွင်းနောက်တစ်ကြိမ်မဲပေးတဲ့အခါမှာဒီမိုကရက်ဘက်ကကန့်ကွက်တဲ့အမတ်ဦးရေဒီထက်တောင်မှပိုများလာနိုင်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတခါမှာတော့ထုတ်လုပ်သူကိုရန်နိုင်တဲ့အတူကိုသားညွန်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။
င်္ဂါပါခင်ဗျာအင်္ဂါနေ့ညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနဲ့ကမ္ဘာ2018ဆိုတာဖြစ်ပါတယ်ဆိုတော့ကတော့2018ခုနှစ်အတွင်းမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံမှုကိုကျွန်တော်နှစ်ချုပ်သုံးသပ်ပြီးပို့ပါအဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပင်နယ်အဖြစ်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူပေါင်းတစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဦးအောင်မိုးစောပါနောက်တူကတော့မြန်မာ Journalism Institute မြန်မာသတင်းသိပ္ပံကဥစိတ်ဝင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးအောင်မှုစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မှုစောကြားရမယ်ထင်ပါတယ
်ဟုတ်ကဲ့ကြားပါတယ်ဗျာ
ဦးအောင်မှုစောခုနကကျွန်တော်ပြောသွားလို့မြန်မာနဲ့ကမ္ဘာဆက်ဆံရေး2018ခုနှစ်အတွင်းကျွန်တော်တို့ခြုံပြီးတော့ပြောမယ်ဆိုရင်တော့အိန္ဒိယနိုင်ငံတွေဆက်ဆံရေးရှိမယ်ခုနကနောက်အမေရိကန်အပါအဝင်နောက်နိုင်ငံတွေဆက်ဆံရေးရှိမယ်ကုလသမဂ္ဂအပါအဝင်ဆက်ဆံရေးရှိမယ်ထူးခြားချက်တွေတော်များလဲကျွန်တော်တို့သတိထားမိပါတယ်အဲ့တော့ကိုအောင်မှုစောနည်းနည်းချုပ်ပြီးတော့ပထမဆုံးအရင်ဆုံးပြောမယ်ဆိုရှင်ဒီနှစ်နိုင်ငံတကာဗမာရဲ့နိုင်ငံတကာ image ပေါ့အဲ့ဒါနဲ့ပတ်သက်လို့လေးနည်းနည်းလေးဆွေးနွေးပြပါလား
ဟိုကျွန်တော်အထင်အရပြောမယ်ဆိုရင်တော့ပေါ့နော်ဒီတစ်နှစ်လုံးမှာကျွန်တော်နှစ်ကုန်အချုပ်ကြည့်ရအခါမှာနိုင်ငံကလည်းပတ်သက်လို့ကျွန်တော်ရဲ့ဆက်ဆံရေးအတကယ်တော့အနုလက္ခဏာပြရတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အထူးသဖြင့်ကမ္ဘာကုလသမဂ္ဂနဲ့ဆက်ဆံရေးပေါ့နော်ကမ္ဘာကုလသမဂ္ဂနဲ့ဆက်ဆံရေးဆိုတာကဟိုတကမ္ဘာလုံးနဲ့ဆက်ဆံရေးလို့အဲ့ဒီလိုရေးဦးရပြောလို့ရတယ်နည်းနည်းလေးဟိုခွဲစိတ်နည်းနည်းလေးထပ်ပြီးတော့ခွဲစိတ်ကြည့်မယ်ဆိုရင်တော့အထူးသဖြင့်ဥရောပမှာဆိုလို့ရှိရင်ဥရောပနိုင်ငံတွေနဲ့ဆိုရင်ကျွန်တော်တို့နိုင်ငံတွေရဲ့ကျွန်တော်နိုင်ငံအပေါ်အမြင်ကဟိုအစိုးရတွေရဲ့အမြင်ကောနောက်အထူးသဖြင့်ဥရောပပြည်သူတွေရဲ့အမြင်ရောကကျွန်တော်ပုံမှာပို့ပြီးတော့အနုဒသနာပြရတယ်ဆိုတော့အမေရိကန်ပြည်ထောင်စုနဲ့လည်းတို့နည်းတူတူပဲလို့ပြောကျင်တယ်သို့တော်လည်းဥရောပတော့ဆိုလိမ့်မယ်လို့ကျွန်တော်မထင်ဘူး။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ပတ်သက်ရင်တော့ကျွန်တော်ရှေ့တောင်အာရှနိုင်ငံနဲ့ဆက်ဆံရေးကတော့ပုံမှန်ပဲလို့ပြောလို့ရတယ်။သို့တော်လည်းပဲကျွန်တော်တို့ဒီအရင်နှစ်တွေရစာလို့ရှိရင်ပေါ့ဗျာ။ဥပမာကျွန်တော်တို့ဒီတောင်ဆန်းစုကြည်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရပြီးတဲ့ကာလဆိုလို့ရှိရင်ဒီရှေ့တောင်အာရှနိုင်ငံတွေကဟိုကျွန်တော်တို့နိုင်ငံကိုဒီကောင်းဆောင်အဖြစ်တောင်းတင်မယ်ဆိုတဲ့သဘောထားမျိုး approach မျိုးပြောတာဆိုတာမျိုးတွေတော်တော်လေးဆိုင်ခဲ့တယ်ပေါ့နော်အဲ့လိုအခြေအနေရနေပြီးတော့နည်းနည်းအခုအနေထားဆိုတာမန်အခြေအနေကိုပြန်ရောက်သွားတယ်လို့ပြောလို့ရမယ်ဥပမာမလေးရှားနဲ့ဆိုကျွန်တော်ဆက်ဆံရေးတိတ်ကောင်းလာတယ်လို့ပြောလို့မရဘူးပေါ့နော်ဆိုထိုင်းနဲ့ကတော့ပုံမှန်ပဲလို့ဟိုပြောလို့ရကောင်းရမယ
်ဟုတ်ကဲ
့တရုတ်လိုနိုင်ငံမျိုးကျွန်တော်ကြည့်မယ်ဆိုရင်တော့ကျွန်တော်နဲ့ပို့ပြီးတော့နှီးဆက်လာတယ်ကျွန်တော်နိုင်ငံအနေနဲ့လည်းတရုတ်ကိုပို့ပြီးတော့အားထားလို့ရလာတဲ့အနေအထားဖြစ်လာတယ်ပေါ့နော်ဒီအနောက်နိုင်ငံတွေထူးထူးဥရောပတို့အမေရိကန်နဲ့ဆက်ဆံရေးမှာကျွန်တော်တင်းမာလာတယ်ကမ္ဘာကုလသမဂ္ဂအနေနဲ့ပြောမစင်ကျွန်တော်ရဲ့ image ကတော်တော်လေးအနှုတ်လက္ခဏာပြသွားတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျခုနကကိုအောင်မိုးစောပြောသွားလို့ပဲအထူးဖြစ်ကျွန်တော်သတိထားမိတာလဲရခိုင်ကိစ္စနဲ့ပတ်သက်လို့တော်လေးတင်းမာဖြစ်ခဲ့တယ်ပေါ့နော်ဒီအပေါ်မှာမြန်မာဘက်ကတကယ်ပြောရင်ရှီတန်းနိုင်ငံတကာနဲ့ပတ်သက်လို့ရှီတန်းတိုက်စစ်မှုတွေလို့ပြောရမှာပါအဓိကနိုင်ငံရေးဝန်ကြီးဌာနဆိုရင်ဒေါက်ဆန်းစုကြည်ကိုရိုင်းဒီဝင်ကြီးလို့ပြီးတော့ကင်တွယ်နေတာပါအဲ့တော့မြန်မာဘက်ကဒီနိုင်ငံတကာအပေါ်မှာကင်တွယ်ဆက်ဆံမှုနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့အထူးသဖြင့်တော့ဒီကမ္ဘာကုလသမဂ္ဂနဲ့ပတ်သက်လို့ဖြစ်တဲ့ကိစ္စတွေမှာအထူးသဖြင့်ဥရောပကကျွန်တော်ပုံမှန်အမြင်သုံးပြတိမ်းဆောင်လာရင်လည်းပတ်သက်လို့ပြောမယ်ဆိုရင်လူ့အခွင့်အရေးကိစ္စတွေနဲ့ဆိုင်တယ်။နောက်တော့လူ့အခွင့်အရေးကိစ္စတွေနဲ့ဆိုင်လို့တပြိုင်တည်းမှာပဲဒီကုလသမဂ္ဂရဲ့လူ့အခွင့်အရေးထူးကိုလည်းရမှတ်ချက်တွေလည်းအများကြီးပါနိုင်တယ်လို့ကျွန်တော်ဆိုပြောချင်ပါတယ်။ကျွန်တော်တို့နဲ့တူအကြပေါ့နော်ကျွန်တော်နိုင်ငံနဲ့တူအကြကျွန်တော်နိုင်ငံနဲ့ကမ္ဘာကုလသမဂ္ဂအကြပူးပေါင်းဆောင်ရွက်မှုကမချောမွေးခဲ့လို့အဲ့လိုပြောရင်ရမယ်လို့ထင်တယ်
။နိုင်ငံခြားရေးဌာနရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်လို့ရောကောင်းမှုဆိုဘယ်လိုသုံးသပ်ချင်ပါလဲ
။အေးကျွန်တော်အထင်ရကျွန်တော်ဟိုသုံးသပ်မှုရကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီကမ္ဘာကုလသမဂ္ဂလို့ဒီနိုင်ငံတကာအဖွဲ့အစည်းမျိုးနဲ့ခုနကလူ့အခွင့်အရေးအထူးကိုယ်စားလို့ပုံကူမျိုးနဲ့ကျွန်တော်တို့ကမပူပေါင်းမဆောင်ရနိုင်ဘူးလို့ညင်းဆိုတဲ့ကိစ္စကကျွန်တော်အတွက်ကတော့တိတ်ပြီးတော့ပုံဝင်မကြလှဘူးလို့ကျွန်တော်အဲ့လိုပြောချင်ပါတယ
်ဟုတ်ကဲ့
ကောင်းလျှောက်ကျွန်တော်တို့ထပ်တလဲပြောခဲ့တယ်ဒီကမ္ဘာကုလသမဂ္ဂလို့ဖွဲ့စည်းပြီးနဲ့တေးချာချာပူပေါင်းဆောင်ဖို့လိုတယ်ခုနလူခွင့်ရေးအေးဒီအထူးကိုယ်စားလို့ပုံကူမျိုးနဲ့တေးချာပူပေါင်းဆောင်ဖို့လိုတယ်ဆိုတာကတော့ကျွန်တော်အမြင်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကောင်းမှုဆိုလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးမယ်ဦးစိန်ဝင်ဖိတ်ခေါ်ကြပါလေဦးစိန်ဝင်ကြားရမယ်ထင်ပါတယ်ကုသငါကကောင်းမှုဆိုကတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပိုင်းမှာအနှုတ်သဘောဆောင်တယ်လို့သူမြင်ပါတယ်အဲကျွန်တော်ကနောက်တစ်ခုမေးချင်တာဆက်ဆံရေးပိုင်းမှာအစိုးရလည်းမကောက်ပါဘူးတခြားနိုင်ငံတကာပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံရေးဆိုတာလည်းရှိပါတယ်အဲ့တော့ဒါဒီအစိပ်ပိုင်းနေနဲ့ပတ်သက်လို့မြန်မာနဲ့ပတ်သက်ပြီးတော့သူ့ရဲ့ image ပေါ့သူ့ရဲ့ impression ဘယ်လိုရှိနေတယ်လို့ယူဆပါလဲခင်ဗျာ
အဲ့တော့ဒီဥရောပမှာပေါ့နော်ဒီနောက်တိုင်းနောက်တိုင်းနိုင်ငံတွေမှာမြန်မာနဲ့ပတ်သက်လို့ရှိရင်တာမန်ဒူရီကြားထဲမှာမြန်မာကပုံစံဆိုးဖြစ်သွားတယ်အဲဒီဒီလိုကိစ္စဖြစ်လာတဲ့အခါကျတော့ဒီဟိုကိုယ့်ဘက်မှာဒုက္ခတွေတွေကိုဟိုလူမဆန်တဲ့အပြုအမူလုပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီပုံစံဆိုးကဖြစ်သွားတယ်သူတို့ကတည်းကအင်းအိမ်ပေါ်မှာပဲသုံးကြည့်နေရတာဆိုတော့ဒီတည်းကတည်းကအဆိုးတွေကြည့်တယ်အဲ့ဒီနိုင်ငံရဲ့နိုင်ငံရေးအနေအထားကိုဒီလိုကထဲထဲဝင်ဝင်သိနိုင်တာမဟုတ်ဘူးလေအဲ့ဒီခါကျတော့မြန်မာဟိုတဲ့ဟာကဆိုးတယ်ဆိုတဲ့အမည်ကိုပေါ်သွားစေတာတော့အမှန်ပဲ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းခုနကကောင်မှုဆိုမေးတဲ့မိကုံးလို့ကျွန်တော်ပြန်မိချင်ပါတယ်မြန်မာဘက်ကတုံ့ပြန်မှုပေါ့ဟိုသတင်းပြန်ကြားဒီလိုဖြစ်နေတဲ့အချိန်ဒီပေါ်မှာမြန်မာဘက်ကအစိုးရအနာဘက်နေမြဲပြောနေတာဒါတွေကလောက်ကြံပြီးတော့ဖန်တီးထားတာနောက်တစ်ခါချက်ကားပြောတယ်လို့အများသတင်းပြန်ကြားမှုတွေလည်းထုတ်နေပါတယ်အဲ့တော့သတင်းပြန်ကြားရေးဘိုင်းအဖြစ်စီနိုင်ငံကြားရေးဘိုင်းကဖြစ်စီဒီပေါ်မှာကြိုက်တွယ်တုံ့ပြန်တာနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
ဟိုကျွန်တော်နားလည်မှုရတော့ကျွန်တော်စက်မှာကျွန်တော်အားနဲ့လို့ထင်တာပေါ့နော
်ဟုတ်ကဲ့အဲကိုစိန်ဝင်လေးအဲ့ဒါလေးပြောပြပါခင်ဗျာ
โอเคကျွန်တော်တို့တမားကပါလဲဆိုတော့အာနာကဆက်ပြအာနာအာနိုင်ငံရေး policy ကိုနိုင်ငံတိုင်းဝန်ကြီးဌာနတော့ရပ်ဆက်ဆိုရကတိုင်ဟိုအစည်းအဝတိုင်းဒီကံကြီးလို့ခံလို့ရတာမဟုတ်အများကသူကတပ်ဖက်ကိုပြင်နေပြီးတော့ကြည့်နေရတဲ့အနေဒါရှိတယ်အဲ့ဒီအခါကျတော့ဟောဒီလိုမျိုးဟာဒီမှာတုံ့ပြန်တဲ့ဟာဒီကတော့ဟောဆက်လက်မကြဘူးနောက်ပြီးတော့မြန်မာပြည်ရဲ့ပြည်ထနာကရပ်ဆက်ပြည်ပြည်ရှိတဲ့ပြည်ပြည်လူပုဂ္ဂိုလ်ပေါ်မှာပဲအခြေပြုထားတာအဲ့တော့သူတို့တွေရဲ့ဆုံးဖြတ်ချက်တွေကforeign policy မှာလည်းနိုင်ငံရေးဘူရာမှာလည်းသွားပြီးတော့ရိုက်ခတ်မှုတွေရှိတာအဲ့တော့သူတို့တူချင်းကစွမ်းဆောင်ရည်ကောင်းရင်ကောင်းတယ်လို့မကောင်းရင်မကောင်းတယ်လို့အဲ့ဒါမျိုးတွေဖြစ်တယ် institutionalization and machine institutionalization မကောင်းဘူးเนาะအဲ့ဒီအဲ့လိုမျိုးဖြစ်တယ်အဲ့တော့ communication မှာလည်းဒီတိုင်းပဲ communication ကလည်းသတိကြမလုပ်ထားဘူးဟိုကြုံကြုံတလူပဲသွားတဲ့အနေအထားအဲ့တော့အဲ့ဒီ communication ကိုကိုင်နေတဲ့ယောက်ကညံ့ညံ့လို့ဖြစ်သွားတာစသည်မရှိဘူးအဲ့ဒါကိုတိကျလေ့ကျင့်ပြီးတာဒါဘူးလည်းယုံကြည်မှုမရှိဘူးကျွန်တော်တို့ကအလွယ်လမ်းလိုက်လို့ရှိတာကပြဿနာတစ်ခုဖြစ်လို့ရှိရင် isolate လုပ်လိုက်တဲ့အဲဟာကိုကျွန်တော်တို့ကရှင်းသားရနေတာအဲ့ဒီအတိုင်းနဲ့ဆက်ပြီးတော့ရှင်းသုံးနေကြတော့ကျွန်တော်တို့ image ကအနောက်ဘက်မှာတော့သွားနေတာ
ဟုတ်ကဲ့ခင်ဗျာပင်တိုင်းဆွေးနွေးတဲ့သူနှစ်ဦးကတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးနှုတ်ဖက်သွားနေဆိုတော့သုံးသပ်ကြပါလေကျွန်တော်တို့ရှင်တွေရဲ့အမြင်ကိုလည်းတင်ပြချင်ပါလေအရင်ဆုံးကျွန်တော်တို့စီကိုမောင်တက်တနာဆိုပြီးတော့ပေးထားတဲ့ပီဇာတစ်ဆောင်ရှိပါတယ်အဲ့ဒါလေးကိုတော့မန်နန်းအောင်ကြီးဖတ်ပြပါအောင်ဗ
ျဟုတ်ကဲ့ပါရှင်အစိုးရတက်တက်လာပြီးတော့တနေ့အတွင်းဗာတီကန်နဲ့တန်တမန်ဆက်သွယ်ရေးလုပ်နိုင်ရုံမကနိုင်ငံတကာဆက်ဆံရေးတွေကိုလည်းချောမွေ့နေအောင်စွမ်းဆောင်နိုင်ခဲ့လို့စစ်ကောင်းဆောင်တွေအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကနေအများအပြားဖယ်ရှားနိုင်ခဲ့တဲ့အပြင်စစ်ကောင်းဆောင်တွေနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်ရေးတွေကိုလည်းပြန်လည်စတင်နိုင်ခဲ့ပါတယ်။ထို့အပြင်လူအခွင့်အရေးမှတ်တမ်းအခြေအနေတွေတိုးတက်ကောင်းမွန်လာပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေလှိမ့်ဝင်လာဖို့ပြင်ဆင်လာတာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ချောမွေ့ဖို့လူအားငွေအားနှီးပညာအားတွေနဲ့ကူညီပံ့ပိုးပေးဖို့ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ထို့အပြင်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးအတွက်လွှတ်တော်ကိုယ်စားလှယ်ရဲ့စွမ်းရည်မြင့်တင်မှုပညာပေးရေးလုပ်ငန်းတွေကိုလည်းအချိန်တိုအတွင်းရယူနိုင်ခဲ့ကြတဲ့အတွက်နိုင်ငံတကာဆက်ဆံရေးချောမွေ့တယ်လို့ယူဆနိုင်ပါတယ်။အစိုးရတည်လက်ထက်မတိုင်ခင်ဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းပင်ကလေးအရေးကိုလည်းအထိုက်အလျောက်တည်ငြိမ်အောင်ထိန်းထားနိုင်ခဲ့ပါတယ်။သို့တော်လည်း ARSA အကြံဖက်သမားတွေရဲစခန်းတွေကိုအကြံဖက်တိုက်ခိုက်ခဲ့လို့စစ်တပ်ကနယ်မြေရှင်းလင်းရေးကတဆင့်ဖြစ်ပေါ်လာတဲ့ဒုက္ခတွေပြဿနာတွေကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေခံနေရပါတယ်။သို့တော်လည်းအစိုးရရဲ့လိမ်မာပါနေတဲ့နိုင်ငံတကာဆက်ဆံရေးနဲ့အစိုးရရဲ့ပကတိရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကိုထင်ထင်ရှားရှားပုံဖော်ပြနိုင်တာကြောင့်နိုင်ငံတကာ PR တွေဟာအစိုးရထက်စစ်ကောင်းဆောင်တဲ့အပေါ်ကြောက်ရွံ့လာနေပါတယ်။ဒါပေမဲ့အစိုးရရဲ့ကြွမ်းကျင်ပိုင်နိုင်တဲ့နိုင်ငံတကာဆက်ဆံရေးနည်းပြဟာတွေကြောင့်ပိတ်ဆို့အရေးယူမှုတွေအလုံးကိုဖယ်ရှားနိုင်လိမ့်မယ်လို့ယုံကြည်တယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာ။မောင်တက်တနာရဲ့အမြင်ကတော့ဒီပြဿနာကြီးတော့ရှိတယ်။အစိုးရအနေနဲ့ကင်တွက်နိုင်မယ်လို့ထင်တယ်လို့ပြောပါတယ်ခင်ဗျာ။ကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါလေကိုငင်းချန်ဖင်လန်နိုင်ငံကကိုငင်းချန်ဆွေးနွေးလို့ရပါလေဥအောင်မှုသောရှိပါလေဥစိန်ဝင်ရှိပါလေခင်ဗျအ
ဲကျွန်တော်ဆွေးနွေးချင်တာတော့မြန်မာနဲ့ကမ္ဘာတစ်မြစ်တာကိစ္စမှာကျွန်တော်တို့နိုင်ငံကအချက်အချက်ပြောကြည့်တယ်နိုင်ငံကြားရေးဝန်ကြီးဌာနနဲ့ပြန်ကြားရေးဝန်ကြီးဌာနဒီဟာလည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့နားလည်တာပေါ့ဗျာ2008ခြေကံဥပဒေကြောင်းတို့ကာလုံကိစ္စကြောင်းတို့ဒ တော်အောင်ဆန်းစုကြည်ကနိုင်ငံရေးဝန်ကြီးဌာနကိုယူထားရတယ်ပေါ့ဒါပေမဲ့နိုင်ငံတကာရဲ့ကျင့်သုံးစီမံစည်းကမ်းပေါ့ protocol လို့ပြောရင်အစဉ်အတန်းသတ်မှတ်ချက်တွေကြတော့ပြဿနာတက်လာတယ်ဥပမာဥရောပကိုကြည့်လာမယ်ဒီဖက်တိုလီဒါပေါ့ဥပမာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လာတာလားနိုင်ငံရေးဝန်ကြီးနဲ့လာတာလားကျွန်တော်တို့ရှိမှာပြဿနာတွေတက်နေတယ်ပြဿနာတက်တယ်ဆိုတာဥပမာသူတို့ကနားလည်ပြီးတဲ့အထောက်ပါတီတွေပါတီကနေပြီးတော့ဒီမိမကြီးကဘာပဲအစင်တန်းနဲ့လာတာလဲဆိုတဲ့ဟာတွေမိခုနဲ့မိတဲ့အခါကျတော့ဥရောပမှာအဲ့ဒါမျိုးတွေအစားအကုန်ပြဿနာတက်တယ်။နောက်တစ်ချက်ကအဲ့ဟိုနိုင်ငံတကာလူကြီးတွေပြောထားသလိုပေါ့ဟိုပဲ။ဘယ်လိုပြောမလဲဟိုယာတုတွေအများကြီးယူတိုင်းကောင်းတဲ့ဟာမဟုတ်ဘူးနိုင်နေမှမလားဆိုတဲ့ကိစ္စတွေပေါ့။အဲ့ဒီအခါကျတော့ပြောလို့ရှိရင်ကျွန်တော်တို့ပုံမှန်ဒီမှာနိုင်ငံကြီးဝန်ကြီးဌာနအလုတ်လက်မလုတ်ဘူးပုံမှန်လေးပြောအလုတ်လောက်တော့မှအလုတ်မဖြစ်ဘူးပြောလို့ရှိရင်နိုင်ငံကြီးဝန်ကြီးဌာနဖေးတဲ့ဝန်ကြီးဌာနလို့ပြောလို့ရတယ်ဒါတစ်ချက်။နောက်တစ်ချက်ကပြန်ကြားရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနဆိုဥမာအခုရခိုင်ရေးခင်းမဲ့ဖြစ်ဖြစ်နိုင်ငံတကာရေးခင်းမဲ့ဖြစ်ဖြစ်ဘလို့ရေးခင်းနေဗမာပြည်ထဲမှာဖြစ်ဖြစ်မေးလို့ရှိရင်ဖြေရမယ်ဒါမှဖြေကြတာတခုမှမရှိဘူးသတင်းစာရှင်းလင်းပွဲတွေလောက်တာမဟုတ်မရှိဘူးတမရာရုံကထုတ်တယ်တို့နိုင်ငံတော်အတိုင်းပင်ခံရုံကထုတ်တယ်တို့ဒါမျိုးတွေကြီးပဲလျှောက်ပြောနေတဲ့အခါကျတော့ပြန်ကြားရေးဝန်ကြီးဌာနကလည်းဖေးနေတယ်ပြောလို့ရှိရင်ကျွန်တော်နိုင်ငံမှာနိုင်ငံကြားရေးဝန်ကြီးဌာနလည်းဖေးနေတယ်ပြန်ကြားရေးဝန်ကြီးဌာနလည်းဖေးနေတယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံကမြန်မာနဲ့ကမ္ဘာအရေးမှာပြောမယ်ဆိုလို့ရှိရင်ဒီတစ်နှစ်ကကာလမှာပြောရင်ကျွန်တော်တို့ဟိုပေးနေတဲ့ဝန်ကြီးဌာနနှစ်ခုနဲ့ဗမာပြည်ကစခန်းသွားနေရတယ်လို့ပဲပြောရမယ်။အဲ့ဒီဟာကိုကိုအောင်မိုးတော်တို့ကိုစိန်မင်းတို့ပြန်ပြီးတော့ရှင်းပြနိုင်တော့ပိုကောင်းပါပေါ့ကို
။ဟုတ်ကဲ့ခင်ဗျ
ာ။ကျေးဇူးရိုက်တင်ပါတယ
်။ဟုတ်ကဲ့ကိုကြီးညာကျေးဇူးပါ။ဒါနဲ့ပတ်သက်ပြီးတော့ပဲခုနကျွန်တော်ရှိသရရှင်တူဖြစ်တဲ့ကုလာထွန်းဥလာထွန်းကနေပြီးတော့စပေးစာပြဖို့ပါတယ်။အဲ့မှာတော့နိုင်ငံတကာဆက်ဆံရေးနဲ့တန်မှန်ကျင့်ထုံးနီလန်စေကန်diplomatic protocol စာနဲ့ရေးပါပုံတွေကိုသူသိမ့်နားမလဲပါဘူးတဲ့ဥမာဆိုရှင်နိုင်ငံခေါင်းဆောင်တမရအစိုးရခေါင်းဆောင်တမရဝန်ကြီးချုပ်တွေကိုအစိုးရအဲ့တဲ့ဖြစ်နေကြိုဆိုရဲပုံနောက်တရားဝင်ဖွဲ့စည်းပုံရမဟုတ်တဲ့အဲ့ဒီခေါင်းဆောင်တွေမဟုတ်တဲ့သူတွေဥမာဆိုလို့ရှင်တဲ့စစ်ဗိုလ်ချုပ်ကြီးနိုင်ငံတော်ကြံပေးပုဂ္ဂိုလ်တွေကိုကြိုဆိုပုံစာတွေကိုမရှင်းလင်းမဲ့နဲ့ကော်ဇော်ဒီနဲ့အင်ရှင်နိုင်ငံကကြိုဆိုတာအစ်စ်တူမဟုတ်ပဲကြိုဆိုတာတွေကသူ့အနေနဲ့မရှင်းပါဘူးတဲ့ဆက်ဆံရေးကောင်းတာလားဆိုတာလည်းဖြေပြီးပါတဲ့နောက်ကြတော့သူဘွေမကြခလုခလုဖြစ်တာကနိုင်ငံတော်ကြံပေးပုဂ္ဂိုလ်ကို UN ကရောနိုင်ငံတော်အတော်များများကပါ de facto leader ဆိုပြီးတော့တရားဝင်သုံးနေကြတာပါတဲ့တရားဝင်ရွက်ောက်ပွဲနဲ့တရားဝင်နိုင်ငံရေးပါတီခေါင်းဆောင်ကို de facto leader လို့သုံးတာဘာကြောင့်ဘသူကမှမကန့်ကွက်တာလဲတဲ့မူဖာကရောမဆိုင်ဘူးလားတဲ့ဆက်ဆိုင်ကောင်းတာလားမကောင်းတာလားဖြေပြီးပါဆိုပြီးတော့သူကတော့မိကုန်းထုတ်ပါတယ်ခင်ဗျာခုနကကုညင်းညာလေးအဲ့ protocol ကိစ္စလည်းပြောပါတယ်ဒါနဲ့ပတ်လို့ဥအောင်မှုဆိုရင်ဆုံးတုံ့ပြန်ဆွေးနွေးပေးပါလားခင်ဗျာ
ဒီ protocol ကျွန်တော်တင်တယ်ကျွန်တော်နားလည်မှုပေါ့နော်ကျွန်တော်နားလည်မှုရပြောမယ်ဆိုရင်တော့ကျွန်တော်လွန်ခဲ့တဲ့အနည်း20 30တောက်လျှောက်လုံးလည်းပဲဒီတောင်ဆန်းစုကြည်ကကျွန်တော်တဘိုးရှိလှူရှားမှုရဲ့ကောင်းဆောင်မြန်မာပြည်သူရဲ့ကောင်းဆောင်အဖြစ်ဒါတကဘာလုံးကလက်ခံခဲ့တယ်မြန်မာပြည်သူကိုနိုင်တယ်လက်ခံခဲ့တယ်ပြီးခဲ့တဲ့ရေကောက်ပွဲမှာလည်းပဲသူ့ကိုတကယ်တမ်းကျတော့သူ့အပေါ်မှာမူတည်ပြီးတော့ဟိုပြည်သူကြားလုံးကမြို့သားတဘိုးရှိအဖွဲ့ချုပ်ကိုအိုမဲဝိုင်းပြီးတော့ပုံအော်ပြောမဲပေးခဲ့တယ်ဆိုလို့ရှိရင်တော့မှားလိမ့်မယ်လို့မထင်ဘူးသို့တော်လည်းပဲကျွန်တော်လက်ရှိနေတဲ့ဖွဲ့ချုပ်ချုပ်ပုံအခြေခံဥပဒေအရသူကတမရလုပ်လို့မရဘူးကျွန်တော်တိုင်းပြည်ရဲ့ဒီတမရကကျွန်တော်နိုင်ငံရဲ့အကြီးအကဲအပြိုင်တဲ့ထက်မှအုပ်ချုပ်ရေးအာဏာတူလက်ထဲမှာဖြစ်တဲ့ပေါ့နော်ဒါပေမဲ့လက်တွေ့ကျွန်တော်တိုင်းပြည်ကိုတကယ်တမ်းဟိုပါပေါ့ဟိုဟိုတကယ်တမ်းစီမံခန့်ခိုးရတဲ့အနေအားအလူတွေတကယ် run နဲ့အခါကြတော့ကနေ့ကတော့ဆန်းစုကြည်တယောက်ထဲရပဲဒီအလုပ်တွေကိုလဲပတ်နေလဲပတ်နေသလိုဖြစ်နေတယ်သူတယောက်ထဲရပဲဦးဆောင်ညွန်ကြားနေသလိုဖြစ်နေတယ်ဒီအခြေအနေပေါ်မှာမူတည်ပြီးတော့သူက constitutionally ကျွန်တော် head of the state မဟုတ်ဘူးသို့တော်လည်းပဲဒါကျွန်တော်တို့ပြည်သူတွေကသတ်မှတ်ထားတာကသူကကောင်းဆောင်လို့သတ်မှတ်ထားတယ်သူကအဲ့အတိုင်းပဲလဲကျင့်သုံးနေသလိုဖြစ်တယ်အဲ့ဒီအတွက်သူ့ကို de facto leader လို့ဒီနိုင်ငံတကာတွေစာနယ်ဇင်းတွေနိုင်ငံတကာတွေကရေးကြတာဖြစ်မယ်လို့ကျွန်တော်တော့အဲ့ဒီလိုနားလည်လို့ရပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းကျွန်တော်တခုမေးချင်တာမောင်တက်တနာပထမစာတစုမှာမေးထားတယ်ခုနကသူကတော့အပြုသဘောအကောင်းမြင်တယ်ဗောနော်ဒါပေမဲ့ရခိုင်ကိစ္စဖြစ်တယ်တက်တနာဖြစ်တာကိုသူလက်ခံတယ်ဒါပေမဲ့ဒီနိုင်ငံခေါင်းဆောင်တောင်ဆန်းစုကြည်အပေါင်းအစိုးရအနေနဲ့ဒါကိုဖြစ်ရှင်းကြိုက်တွယ်နိုင်လိမ့်မယ်လို့သူယူဆပါတယ်လေကျွန်တော်နားလည်ကလည်းတောင်ဆန်းစုကြည်ကနိုင်ငံတကာကအရင်ကဆိုလေးစားလိုက်နာတဲ့လူတွေပေါ့နော်အဲ့တော့ဘာလဲပြောဒီအခြေအနေကိုဒေါ်စုအစိုးရကဘယ်လောက်ထိကြိုက်တွယ်ဖြစ်ရှင်းပြနိုင်မယ်လို့ထင်လဲကွာမှုတော့
ဟိုပေါ့တော့မောင်တဒနာသူကပြောသွားတဲ့အထဲမှာပေါ့နော်ဟိုကျွန်တော်နိုင်ငံတစုံတရာ image တက်လာတယ်ကျွန်တော်နိုင်ငံတကာဝိုင်းပြီးတော့ဘလို့ခေါ်မယ်ဟိုလက်တွဲပြပူပေါင်းဆောင်ရွက်တဲ့ပုံစံတွေပုံများလို့ အဲပုံရှိခဲ့ရတော့အမှန်ပါပဲကျွန်တော်လည်းတကယ်ကိုမျှော်လင့်ခဲ့ပါတယ်သို့တော်လည်းဒီရခိုင်ကိစ္စအဲ့ဒီ image တစ်ခုလုံးကိုစွဲချပစ်လိုက်တယ်ဆိုတာကိုဒီမောင်တက်စနာတတိပြုမှုကမပေါ်ဘူးလို့ကျွန်တော်ထင်ပါတယ်တွေ့မှာကျွန်တော်တို့အပြင်မှာဘူးနော် perception ကအစိုးရတွေရဲ့အမြင်တွေသဘောထားတွေမဟုတ်ဘူးသူတို့ပြည်သူတွေရဲ့အမြင်သဘောထားမှာပါပြီမှာကျွန်တော်ပုံမှာအများကြီးရိုက်ခတ်နေရဲဆိုတာကိုကျွန်တော်ပြောချင်ပါဒါကြောင့်လည်းပဲကျွန်တော်နိုင်ငံတရုတ်နဲ့ပူနီးပြီးသွားတဲ့အနေဒါလည်းရှိတယ်လက်တွေ့မှာကျွန်တော်နိုင်ငံဟိုဘောနိုင်ငံကြီးတွေအားလုံးနဲ့နိုင်ငံတကာနဲ့အားလုံးနဲ့ပြည်ပြည်လည်းလည်းဆက်ဆံရမယ်အခြေအနေရနေပြီးတော့ကျွန်တော်ကဘက်တစ်ဖက်ကိုပို့ပြီးတော့ရင်းသွားတဲ့အနေဒါအဲ့ဒါကကဗတ်ကုလသမဂ္ဂအပါအဝင်ဥရောပလိုနိုင်ငံမျိုးတွေရှားမှာကျွန်တော်နိုင်ငံရဲ့ရည်ရွယ်ချက်မှုဟာအရန်ကိုကျသွားလို့ဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အဲ့အခြေအနေကတကယ်ဖြစ်နေတာဖြစ်တယ်ဆိုတာကိုမောင်တဒနာတတိပပြုဖိတာဖြစ်ကောင်းဖြစ်နိုင်တယ်လို့
ဟုတ်ကဲ့ခင်ဗျာဥပမာဆိုတော့ကျေးဇူးပါခင်ဗျာကျွန်တော်တော့ရှင်တူလှည့်ပေးချင်ပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးမေးမြန်းလို့ရပါတယ်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်မြင်တာကတော့နံပါတ်1ကတော့အာနာမရခင်တော့စသုကြီးပြောခဲ့တာတွေနဲ့ဒီနေ့ပြောခဲ့တာတွေကိုပြန်သုံးသပ်ပြီးလေ့လာကြည့်ရင်ဟိုပြောင်းပြန်လို့ဖြစ်နေရဲ့ပေါ့ဒါဘာကြောင့်ဒီလိုဖြစ်တာလဲဆိုတဲ့အခါကျတော့သူကဘာလဲဆိုတဲ့အခါကျတော့ state interest ခေါ်မှာပေါ့နော်နိုင်ငံတော် interest ဘက်ကိုပိုနီးဆက်လာတဲ့သဘောကြဟိုတော့ကတော့သူကအနောက်အုပ်စုရဲ့ပံ့ပိုးမှုနဲ့တိုင်းပြည်ကိုလဲပတ်ဖို့မြန်မာပြည်တော့အများကြီးပြောခဲ့တဲ့သဘောလဲရှိကောင်းရှိလိမ့်မယ်လို့ထင်ပါတယ်။နောက်တစ်ခုကကျွန်တော်တို့ဗမာလူမျိုးတွေသတိထားရမယ့်အချက်ကပါတီစုံဒီမိုကရေစီကျင့်သုံးတဲ့အခါတိုင်းမှာကျွန်တော်ရဲ့အတွေ့အကြုံများပြောရရင်အမေရိကန်သမ္မတရွေးကောက်ပွဲနဲ့တိုက်ဆိုင်တဲ့အချိန်ကိုယ့်ရဲ့နိုင်ငံရေးရေးချိန်ဟာချင့်ချိန်တတ်ဖို့လိုပါတယ်လို့ကျွန်တော်ပြောချင်တယ်။အခုကြတော့ကလင်တန်အောက်ဝါတဲ့အခါကြတော့သူ့ဘက်မှာဒေါ်ဆန်းစုကြည်ဘက်မှာရက်ရက်လူကအနောက်အုပ်စုဘက်မှာနေဝါတဲ့သဘောရှိရှိတဲ့အခါကျတော့တိုင်းပြည်ထဲမှာဥမာတစ်ခုဆိုပါစို့ကိုဖီအာနန်ကိုခေါ်သွင်းလိုက်တဲ့အခါမှာသူနဲ့ကိုဖီအာနန်နဲ့ညှိနှိုင်းပြီးတော့ရခိုင်ကိစ္စကိုလုံတော်လဲပဲကိုဖီအာနန်ဘက်ကနေပြီးတော့တည်င်းတွေကိုပေါက်ကြားတဲ့အတွေ့ဒီအာစာဆိုတဲ့အဖွဲ့ကဝဲပီပဲလုပ်ပြီးတော့နိုင်ငံကိုအတက်လှုပ်လိုက်တယ်ဒီအတွေ့ကျွန်တော်တို့ဟာရခိုင်ကိစ္စနဲ့ကျွန်တော်တို့တိုင်းပြည်ဒေါ်အောင်ဆန်းစုကြည်ရဲ့စီမံချက်ဒီမှန်နေတာအောက်ဝါတယ်ဒါကြောင့်ကျွန်တော်တို့နောက်ဆုံးကြတော့ဒီနေ့ပဲစကော့မာရှယ်ပြောခဲ့တဲ့စကားကိုကျင်သူတို့ကကျွန်တော်တို့နိုင်ငံကိုစိတ်ဝင်စားနေတယ်ဟိုပါပေါ့နော်စိတ်ဝင်စားပြီးတော့ကျွန်တော်တို့ကိုဆွဲတင်လိုတယ်သို့တော်လည်းပဲသူတို့ရဲ့ information ကြောင့်ပဲဖြစ်ဖြစ်ဘာကြောင့်ပဲဖြစ်ဖြစ်ပြုမှုချက်ကမှားသွားတဲ့အတွက်သူတို့ဟာတရုတ်ပြည်ကိုတွန်းထိုးလိုက်တယ်လို့ကျွန်တော်တို့နိုင်ငံကိုဖြစ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးမှုကိုသိလို့ပါတယ်သူဟာလေးကိုကျွန်တော်တချုပ်ပြောခြင်းသူကတော့ဒေါ်ဆန်းစုကြည်ကဒီမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုပိုပြီးတော့ဦးစားပေးလာတဲ့သဘောတွေ့တယ်လို့သူကတော့မြင်ပါတယ်အရင်တော့ဆိုရင်တော့ပြောမဆိုမှမှတယ်ဒီကဘာလုံးနဲ့ပတ်သက်လို့ဒီဒီမိုကရေစီလူခွင့်ရေးမှာဒေါ်ဆန်းစုကြည် icon ပေါ့နော်သူအားလုံးရဲ့ဟိုတင်ဂီတာတက်ရလူရက်တည်နေတဲ့လူပါဒါပေမဲ့ခုနကကုစင်ဝင်းတို့ဆွေးနွေးသွားလို့ပဲဒီကဘာလုံးမှာသူရဲ့ impression ကကျလာနေတာပေါ့အဲ့တော့ခုနကသူဆွေးနွေးသွားတဲ့ဒေါ်ဆန်းစုကြည်ကတကယ်ပဲမြန်မာနိုင်ငံရဲ့အကျိုးစီးပွားဘက်ကိုပို့ပြီးတော့ဦးစားပေးနေတာလားတခြားဒီလူခွင့်ဒီမိုကရေစီကိစ္စတွေကို sideline လုပ်လိုက်ပြီလားကိုစိန်ဦးဘယ်လိုသုံးသပ်မိပါလဲ
အဲဒေါ်ဆန်းစုကြည်တက်လာတော့နိုင်ငံရေးမူဝါဒတွေဘာဖြစ်မလဲဆိုတာဆန်းစစ်ကြတယ်ပေါ့နော်ဒါမှဟိုတချို့ကလည်းအနောက်နိုင်ငံတွေရင်းကြမှာအဲ့လိုတော့မဟုတ်ပါဘူးဒီပန်းနိုင်မူဝါဒကိုပဲဆက်ကင်ထားတာဒါ2012တမန်ဦးသိန်းစိန်တက်လာတာလည်းဒီတိုင်းဒီပုံဒီမူဝါဒပါပဲအဲ့ဒါကလည်းဆိုဟိုအရင်တော့ဒီစအနာရှင်စနစ်အောက်မှာကြတော့တရုတ်ရဲ့ခီးအောက်ကိုအပြည့်ဝင်တာနေတခြားနိုင်ငံတွေနဲ့ပါဆက်ဆံမယ်ဆိုတဲ့မူဝါဒဒါမူဝါဒကိုပြောတာပါဘူးတော်လည်းပဲခုနကပြောသလိုကျွန်တော်တို့ကပုံမှန်အခြေအနေမှာတော့ဒီမူဝါဒကိုသုံးနိုင်ပေမဲ့ပြဿနာဖြစ်လာတဲ့အခါကျရင်မနိုင်ရော personalize ဖြစ်တဲ့အခါကျတော့မနိုင်ပြီးဖြစ်ပြီးတော့အပြားတယ်ဥပမာအပြင်ဒီစစ်တပ်တော်နဲ့ဒီတရုတ်နဲ့ဆက်ဆံရေးဒီနှစ်ဆမ်းပိုင်းတော့မှဒီနေ့ဆက်ဆံအင်ဂျင်နီယာကောင်းတာမဟုတ်ဘူးဒီတော့လည်းပဲဒီကိစ္စရင်းနှီးပြီးတော့ပြလာပြီးတဲ့နောက်ပိုင်းမှာပြည်သူ့မကမှာဒီတူအားကိုးရတဲ့အတွက်ဒီရင်းနဲ့ပုံမူကြကြတယ်အလားတူပဲဒီအစိုးရအနေနဲ့လည်းတရုတ်ပြည်ထောင်စုဖြည့်ရှင်းမှုတရုတ်ကြားဝင်မှုအတွက်ဒီကိုဟိုကျွဲက
ကြောင်ဒီဒါပေါ့လေလုတ်ခိုင်းမှုအတွက်ကိုကိုကတ်လာတဲ့ဟာဒါဒီသူတို့မလုတ်ချင်ဘူးသို့တော်လည်းပဲအဲ့ဒီအခြေအနေဖြစ်သွားကြတာပေါ့နော
်ဟုတ်ကဲ
့နောက်နိုင်ငံတွေအနေနဲ့ကြည့်မယ်ဆိုအထူးသဖြင့်တော့အမေရိကန်ပေါ့အမေရိကန်တို့ကလည်းကြည့်တာတော့မျိုးပေါ့ဒီမျိုးကြီးထွန်းကားနေကြတဲ့ geopolitics ပေါ့နော်အဲ့ဒီပေါ်မှာပဲအခြေခံပြီးတော့ကြားနေတာဒါမှအိန္ဒိယတို့ဂျပန်တို့ပါလာတာပေါ့လေ
ကျွန်တော်နည်းနည်းလေးတူတူလေးမေးချင်တယ်ကိုစိန်ဝင်တော့အခုရခိုင်ကိစ္စဖြစ်သွားတဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာလူ့ခွင့်ရေးဒီမိုကရေစီရေးနဲ့ပတ်သက်လို့တစုံတရာအားနည်းသွားတာထိခိုက်သွားတာမျိုးရောဖြစ်နေတဲ့အနေအထားရှိလားဖြစ်နေတယ်လို့သုံးသပ်လို့ရလားကိုစိန်ဝင်တူတူလေးသုံးသပ်ပြပါအ
ဲဒီတော့ဖြစ်တာတော့ဥပမာပြန်အခုကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုကြားလာတယ်เนาะပြီးတော့ဒီလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ recognition နဲ့အသိမှတ်ပြုမှုတွေဒါတွေကနောက်တန်းကျောက်သွားတယ်ဘာသာကျေပြလောင်လောင်ဖြစ်လာတယ်ဆိုတော့ national security လုံခြုံရေးဆိုတဲ့ဟာပဲကျေပြလောင်လောင်ဖြစ်လာပြီးတော့နှစ်ပေါင်းကြောင်များစွာတိုက်ခဲ့တဲ့လူခွင့်ရေးဆိုတာကြီးကနောက်ရောက်သွားကြတာပေါ့နော်ဒါလည်းရှေ့ဖြစ်မှာပေါ်ပြီးတော့ဖြစ်လာတဲ့လမ်းကြောင်းရှိနေပ
ါဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တဲ့လီလန်းအစီအစဉ်ချိန်ဆက်တော်လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့လူမောင်တေဒီမိုကရက်တစ်ပါတီကဥအောင်မိုးစောနဲ့ဒီ MGI ကကုစိန်ဝင်းတို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလန်းအစီအစဉ်ကိုဒီမှာပဲရန်နာခွင့်ပေးပါခင်ဗျာ
ထလို့သူကိုရနိုင်တဲ့အသူကိုသားညဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီအထိလိုင်းတိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါVOA ရဲ့အင်တာနက်ကနေဝေဖန်ကြံစည်ပေးစာတွေပေးပို့လို့ရတဲ့တောတာရှင်တွေနားဆင်လို့ရတဲ့တည်ချင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ငီထိုက်ကပြောပြပေးပါအောင်။ပိုယဟမင်းကြီး Francis မနစ်တင်းနှလာနေက Christmas အခါသမယနှုတ်ခွန်းဆက်စကားမိန့်ကြားတာမှာတော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ Rohingya Muslim ဒုက္ခသည်တွေကိုရည်ညွှန်းပြီးကလေးငယ်တွေနဲ့လူနည်းစုတွေဂုဏ်သိက္ခာရှိရှိအသက်ရှင်နေထိုင်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကာကွယ်ဆောက်ရှောက်ပေးကြဖို့တိုက်တွန်းသွားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ပိုယန်ဟမင်းကြီးကသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်မိသားစုတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။နှစ်စဉ်ပုံမှန်ခရစ်မတ်နေ့ရောက်တိုင်းအခုလိုမိန်ကွန်းစကားချွေလေးရှိတဲ့ပိုယန်ဟမင်းကြီးကအရှေ့လယ်ပိုင်းဒေသကပါလက်စတိုင်းနဲ့အစ္စရေးပဋိပက္ခကိုရီးယားကျွန်းဆွယ်အရေးကိစ္စတွေနဲ့ပတ်သက်လို့ထိတ်တဲရင်ဆိုင်မှုတွေမဖြစ်ဘဲစိစံညီနိုင်အဖြစ်ရှာကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။နောက်နေ့အတွင်းချင်းပါမဲ့ရုရှားသမ္မတရွေးကောက်ပွဲကိုတပိတ်မှောက်ဖို့အတိုက်ခံကောင်းဆောင်အလက်စီနေဗယ်နီရဲ့ဆော့ဩမှုကတရားဥပဒေနဲ့ညှိစွန်းနိုင်တယ်ဆိုတဲ့သဘောမျိုးရုရှားသမ္မတပြောခွင့်ရကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။အလက်စီနေဗယ်နီကိုသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်တမ်းမြစ်ကြောင်းမနေ့တနင်္လာနေ့ကရွေးကောက်ပွဲတာဝန်ရှိသူတွေမဲခွဲဆုံးဖြတ်ပြီးနောက်မှာနောက်နေ့မတ်လ18ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုသတိမှောက်ဖို့ထောက်ခံသူတွေကိုအတိုက်ခံခေါင်းဆောင်ကတိုက်တွန်းတာဖြစ်ပါတယ်။လိုင်ဘေးရီးယားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေကိုဒီကနေ့စတင်မဲပေးနေကြပါတယ်။သမ္မတအဲလန်ဂျွန်ဆန်ရှီယာလီဖ်ရဲ့နေရာကိုအစားထိုးနိုင်ရေးဘောလုံးသမားအကျော်အမော်ဟောင်းဂျော့ချ်ဝီနဲ့ဒုတိယသမ္မတဂျိုးဆက်ဘိုဂီတို့ကိုမဲဆန္ဒရှင်တွေကရွေးချယ်နေကြတာဖြစ်ပါတယ်။လူသီများထင်ရှားတဲ့တရုတ်လူ့အခွင့်အရေးလှုပ်ရှားသူတဦးကိုအဖျက်အမှောက်လောက်ရဆွဲချက်နဲ့ထောင်ဒဏ်၈နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဘလော့ဂါဝူကန်းကိုဒီကနေ့အင်ကာနစ်မှာဘေကျင်းမြို့တော်ကထျန်ချင်းအမှတ်၄တရားရုံးကနေစီရင်ချက်ချမှတ်တာဖြစ်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမာဒီပြီးခဲ့တဲ့2015ခုနှစ်မေလအတွင်းသူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တရင်အချင်းချုပ်ကမှတင်ငင်ထက်ကကျင်းညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9330လိုင်းဒိုမီတာ48 kHz 6.8 ကလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလမီတာ190 kHz 9999တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.